This program has come to you from the...
Welcome to the Voice of America in Burmese.
ပြန်အောင်ခင်ဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2021ခုနှစ် April 1ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line တို့မီတာ31 32 58တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအတွင်းမြို့အတော်များများမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမီးရှို့ခဲ့ကြပါတယ
်ဒီနေ့ဧပြီလ1ရက်နေ့မှာတော့ကျွန်တော်တို့မန္တလေးမြို့အပါအဝင်အနိုင်ငံလုံးပေါ့နော်တန်ကြားပြပြည်သူတွေကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းလုံးဝမလိုလားတာဖြစ်တဲ့အတွက်ကတပိတိုင်ဖြတ်သိမ်းနေဆိုတော့
မန္တလေးဆန္ဒပြတပိတ်ခေါင်းဆောင်သူဖြစ်တဲ့ဒေါက်တာတီဇာစံပြောတော်ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ကဆန္ဒပြပွဲအခြေအနေဒီတခါ Federal Democracy ပြည်ညင်းစာရန်ပေါ်မှာနိုင်ငံရေးပါတီတွေရဲ့သဘောထားအပါအဝင်မန္တလေးနဲ့ရန်ကုန်ကမိလောင်မှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့နန်းလောင်တို့ချင်ကြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုအပေါ်ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲမှုတွေထပ်မံပြုလုပ်ခဲ့တာကြောင့်တေဆုံးသူအနည်းဆုံး3ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်လတင်းတင်းပြည့်တဲ့ဒီကနေ့မှတော့နိုင်ငံတော်ကပြည်내နဲ့တိုင်းဒေသအများစုမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေရဲ့အတန်းချပါတယ်မန္တလေးစိမ်းပန်းအရမှာဆန္ဒပြသူတွေကိုခြေစံအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ2ဦးသေဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။မွန်ရွာမှာလည်းဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အ ਨੇ ဆုံး2ဦးသေဆုံးခဲ့ပါတယ်
။သူတို့အားလုံးဝိုင်းကယ်ပြီးတော့ပါဘူးဗျာ။အကုန်လုံးရှိတဲ့လူတွေအကုန်လုံးကယ်ပြီးတော့ပါဘူးလို့တောင်းပန်ပါတယ်ဗျာ။တကယ်တောင်းပန်ပါတယ်။ကျွန်တော်ကိုတည်တော့အမေကိုလည်းမပြောရဲတဲ့အခြေအနေဖြစ်နေတယ်ဗျာ။အမေပြောလိုက်အမေကလည်းနှလုံးရောကလည်းအမေဘာကတည်ရမလားမသိဘူးဗျာကျွန်တော်တို့ဘယ်သူမှမကယ်နိုင်ကြတော့ဘူးလားဗျာကျွန်တော်တို့ဘဝတွေက
ဒါကတော့တေဆုံသွားသူလူငယ်တဦးရဲ့ညီဖြစ်သူကသူ့ကိုတေဆုံရတာနဲ့ပတ်သက်လို့ပြောတော့တာပါဒီကနေ့ဆန္ဒပြသူအတော်များများကစစ်တပ်ကရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအသက်မရှိတော့ဘူးဆိုတဲ့သင်္ကေတနဲ့ဖွဲ့စည်းပုံကိုမီးရှို့တဲ့အခမ်းအနားတွေကိုလည်းရန်ကုန်နဲ့တခြားမြို့တွေမှာပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုသတင်းရယူဖို့အတွက်အမေရိကန်အခြေစိုက် CNN ရုပ်မြင်သံကြားကသတင်းတော့ Clarissa Ward ရောက်ရှိနေတဲ့အချိန်မှာပဲဒီကနေ့မနေ့အစောပိုင်း2နာရီလောက်ကရန်ကုန်မှာရှိတဲ့ဂန္ဓမာကုန်တိုက်နဲ့မန္တလေးက Ruby ကုန်တိုက်တို့တစ်ချိန်တည်းနှီးပါမိရှုခံခဲ့ရပါတယ်ရန်ကုန်မှာမိလောင်သွားတဲ့ဂန္ဓမာကုန်တိုက်ကိုတော့ CNN သတင်းတောက်နဲ့အဖွဲ့မနေ့ပိုင်းမှာတွားရောက်ကြည့်ရှုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးတင်တင်ခံထားရတဲ့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်တင်ထားတဲ့အမှု၅မှုရှိသွားပြီလို့ဥပဒေအကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောက VOA ကိုပြောပါတယ
်။မြေပြင်မှာ၄မှုအကြံကမှာတပူတော့။မြေပြင်၄မှုကတော့သဘောတရားနဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25နောက်ကပုဂ္ဂိုလ်သွင်းမှုဥပဒေပုံမှန်10နောက်ဆက်သွယ်ရေးဥပဒေပုံမှန်60နောက်ကရာဇဒကြီးအပေါ်မှာ905ခါခွေးပါအဲ့ဒါကကျွန်တော်ကြီးနေပြီးတော့မှာနေပြီးအဲ့ဒါကရန်ကုန်အရှိပိုင်းခေတ်ဒီအရုံမှာကတော့ official secret act နော်အစိုးရရှုဝဲချက်များအဲ့ဒီအပေါ်မှာ3ခန့်ခေ
တ်ဒေါ်ဆန်းစုကြည်သူမရဲ့စီးပွားရေးအကြံပေးရှောင်းတန်းနဲ့တခြားဝင်ကြီး3ဦးတို့အပေါ်ဆွဲချက်တင်လိုက်တာဖြစ်ပေမဲ့ဝင်ကြီး3ဦးဟာဘယ်သူတွေဖြစ်တယ်ဆိုတာတော့မသိရသေးပါဘူး။ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလက်ရှိအပြစ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုပြောပြခွင့်မရသေးတဲ့အတွက်သူတို့အနေနဲ့တည်ထားပုံမရသေးဘူးလို့လည်းရှင်းနေတွေကပြောပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ဒေါ်လာနဲ့ရွှေတွေလက်ခံရယူခဲ့တဲ့ဆိုပြီးအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းလည်းစစ်တပ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်။မနေ့ကတော့ဒေါန်ဆန်းစုကြည်ဟာကျမရေးကောင်းမှုရတယ်လို့သူမနဲ့ဗီဒီယိုကတစဉ်တွေ့ဆုံခွင့်ရခဲ့တဲ့အကျိုးဆောင်ရှင့်နေဒေါ်မင်းမင်းဆိုးရဲ့ပြောကြားချက်ကိုကောက်ကပြီးအကျိုးဆောင်ရှင့်နေအဖွဲ့ဝင်ရှင့်နေကြီးဥက္ကမောင်စောကပြောပါတယ်ဒေါန်ဆန်းစုကြည်ရဲ့အမှုကတော့လာမယ့်ဧပြီလ12ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းတဖြည်းဖြည်းဆိုးဝါးလာနေတဲ့လူခွင့်ရေးအခြေအနေတွေနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးတင်းချောင်လာကြသူတွေကိုဒေသတွင်းအင်းနီချင်းနိုင်ငံတွေကအာရမပြန်ပေါင်းထုတ်တာမျိုးမလုပ်ကြဖို့အရှိတောင်အာရှဆန်ရာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးုံက ဒီကနေ့ဧပြီလ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အလားတူပဲမြန်မာနိုင်ငံအတွင်းဆက်အနာသိမ့်မှုစန့်ကျင်ကန့်ကွက်သူတွေပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေအရှင်းမြင့်လှုပ်ဆောင်လာနေတဲ့အတွက်အများပြည်သူထိခိုက်ဒေဆုံးမှုတွေများပြားလာနေတဲ့အပေါ်ထိတ်လန့်တုန်လှုပ်မိကြောင်းယူအန်စီအာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမတ်လ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတွင်းကအကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာတွင်ထွက်ပြေးတိမ်းရှောင်နေကြတဲ့သူတွေရှိသလိုနေဆက်ဖြတ်ကျော်ပြီးအိမ်နီးချင်းနိုင်ငံတွေထဲထွက်ပြေးတိမ်းရှောင်လာသူတွေရှိနေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုဖြည့်ဆည်းနိုင်ရေးမနေ့မတ်လ31ရက်နေ့နောက်ပိုင်းမှာကုလသမဂ္ဂလူညိုရေးကောင်စီမှာအရေးပေါ်အစည်းအဝေးပဲကျင်းပခဲ့တာမှာတရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်မြန်မာစစ်တပ်ကိုတန်ခတ်အရေးယူမဲ့ဆုံးဖြတ်ချက်မချနိုင်ပဲအစည်းအဝေးကိုဆုံးသတ်ခဲ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေတစားတဲ့တစားဆိုးရွားလာနေတာကြောင့်ဒေတာတွေနဲ့နိုင်ငံတကာလူညုံရေးကိုထိခိုက်လာမဲ့ကိစ္စရဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှရီနာဘာဂနာကတင်ပြခဲ့ကြောင်းလူညုံရေးကောင်စီအရေးပေါ်ဆွေးနွေးပွဲကိုကမကထပြုခေါ်ယူခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြရန်ကိုယ်စားလှယ်ဘာဘရာဝုဒ်ဝတ်ကပြောပါတယ
် Today we heard from the special envoy that there is a significant riskthat the situation in Myanmar deteriorates further.
မြန်မာနိုင်ငံတွင်းကအခြေအနေတွေဟာတိတိတသားဆိုးဝါးလာနိုင်ပြီးဒါဟာဒေတာတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုပါထိခိုက်နိုင်တယ်ဆိုတာကိုအထူးကိုယ်စားလှယ်ထံကဒီကနေ့ကျမတို့ကြားသိခဲ့ရပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဒီနေ့ပတ်ကုန်ပိုင်းအတွင်းထိုင်းနိုင်ငံဘက်ကဒုက္ခသည်3,000လောက်ထွက်ပြေးခဲ့ကြရပါတယ်။ဒီလို့ရပေါ်ဗြိတိန်အနေနဲ့အင်မတန်မှအံ့အားသင့်ရပြီးပြည်သူတွေကိုတတ်ဖြတ်နေတဲ့တပ်မတော်ကိုဗြိတိန်အနေနဲ့အပြင်းထန်ဆုံးနီလနဲ့ပြစ်တင်ရှုံချပါတယ်စစ်တပ်ရဲ့လောက်ရတေဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကပြင်းထန်တဲ့စကားပါဖို့လိုပါတယ်လို့ပြောတော်တာဖြစ်ပါတယ်မြန်မာစစ်တပ်ကိုတန်ခတ်အရေးယူရေးလူညုံရေးကောင်စီမှာအားလုံးရဲ့တင်းတင်းကျပ်ကျပ်ထဲသဘောတူချက်မရနိုင်လို့ဆုံးဖြတ်ချက်မချနိုင်ခဲ့ပေမဲ့အမေရိကန်အစိုးရအနေနဲ့စစ်ကောင်စီကိုပုံမပြင်းထန်တဲ့အရေးယူမှုတွေထပ်မံချမှတ်သွားဖို့စဉ်းစားနေကြောင်းလူညုံရေးကောင်စီ CEO ဝယ်ပထမပိုင်းအပြီးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းတွေမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုကိုဗြိတိန်နိုင်ငံကဂျာတာဘေးနေမှာအရေးယူတန်းခတ်လိုက်ပါတယ်မြန်မာစီးပွားရေးကော်ပိုရေးရှင်း MAC အပေါ်ဗြိတိန်နိုင်ငံကအခုချမှတ်လိုက်တဲ့တန်းခတ်မှုတွေချက်ချင်းအသက်ဝင်မှာပါကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေကိုမစင်မချင်းတပ်ဖြတ်နေတဲ့မြန်မာစစ်တပ်ရဲ့အောက်တန်းကျတဲ့လုပ်ရက်တွေပိုဆိုးလာတယ်လို့လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ကပြောပါရယ်မြန်မာစစ်ပွဲလုပ်ငန်းအတော်များများကိုထိန်းချုပ်ထားတဲ့စစ်တပ်ပိုင်ကုမ္ပဏီတွေကိုအရေးယူတန်းခတ်နေတာမှာဥပိုင်ကုမ္ပဏီလီမိတက် MEHL ကိုတော့ဗြိတိန်အစိုးရကအစောပိုင်းကတည်းကအရေးယူတန်းခတ်ထားပြီးပါပြီမြန်မာစစ်ပွဲရေးဥပိုင်လီမိတက် MEHL မြန်မာစစ်ပွဲရေးကော်ပိုရေးရှင်း MAC တို့ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကလည်းပြစ်မှတ်ထားအရေးယူထားပြီးပါပြီမြန်မာနိုင်ငံမှာစစ်တပ်ပိုင်စစ်ပွဲရေးကုမ္ပဏီတွေဟာအရက်ဘီယာ secret နဲ့ဆက်သွယ်ရေးလုပ်ငန်းတက်တူတူဖော်ရင်းနဲ့အင်ချမ်းမြေလုပ်ငန်းတွေအထိစစ်ပွဲရေးလုပ်ငန်းကဏ္ဍပေါင်းစုံမှာလုပ်ကိုင်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းအာဏာသိမ်းစစ်ကောင်စီကပြီးခဲ့တဲ့သတင်းပတ်ကုံမှာအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တာကြောင့်တည်ဆုံးသူအများအပြားရှိခဲ့တဲ့အပေါ်အထူးဆိုရင်ပူပန်မိကြောင်းနဲ့ဒီအကြမ်းဖက်မှုတွေအများဆုံးရပ်တန့်ရေးအတွက်အစွမ်းကုန်ထိန်းသိမ်းတင်းဆောင်ရွက်ကြဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ
် Regarding the recent situation in Myanmar Thailand is gravely troubled by the reportsOf more casualties.
ဒီကရက်သတင်းပတ်ကုန်ပိုင်းတွင်မြန်မာနိုင်ငံမှာအသက်ဆုံးရှုံးမှုတွေအများအပြားရှိခဲ့တဲ့အပေါ်ထိုင်းနိုင်ငံအနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်။အခြေအနေတွေကိုအတက်နိုင်ဆုံးထိန်းသိမ်းတင်းဆောင်ရွက်ကြဖို့တင်းမာမှုတွေလျှော့ချဖို့အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူတနီဆန်ဂရတ်ကပြောသွားတာပါ။ဒါဟာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပွားနေတဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းနေတာတွေနဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့ပထမဆုံးအကြိမ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံပဋိပက္ခကိုငြိမ်းချမ်းတဲ့အနေနဲ့အပြေရှာနိုင်ဖို့ဒေသတွင်းအာဆီယံနိုင်ငံတွေနဲ့နှီးလန်းရှာဖွေနေကြောင်းလည်းထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါရယ်။ အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဘက်ခြင်းမပြုရဆိုတဲ့မူဝါဒချမှတ်ထားပေမဲ့အင်ဒိုနီးရှားအပါအဝင်အဖွဲ့ဝင်နိုင်ငံတို့ကတင်းမာမှုတွေလျှော့ချရေးတန်တမာရေးနီလာနဲ့ကြိုးပမ်းဆောင်နေတာပါဒါပေမဲ့မြန်မာစစ်တပ်ကတော့ပြင်ပဖိအားတွေကိုဂရုမစိုက်ပဲအကြမ်းဖက်လုပ်ရက်တွေကိုဆက်လုပ်နေပါတယ်နိုင်ငံရဲ့အကျဉ်းသားများကိုညီဆောင်ရှောက်ရဲ့အသင်းရဲ့အဆိုအရပြည်ခဲ့တဲ့မတ်လ29ရက်နေ့တနေ့ရက်မှာတင်လက်နက်ကင်တပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း142ဦးအနည်းဆုံးသေဆုံးခဲ့ရပြီးတော့စစ်အာဏာသိမ်းပြီးချိန်ကစလို့အခုအချိန်ထိသေဆုံးသူအနည်းဆုံး536ဦးရှိခဲ့ပြီဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်နေနေမှုကြောင့်သေဆုံးသံရရသူတွေတိုးလာနေတာနဲ့အများသူတို့ကိုပြုစုကုသပေးဖို့ကြိုးစားတဲ့ရှေ့တန်းကမြန်မာစစ်ချင်းတွေအဖွဲ့ဝင်တွေလည်းချင်းချောက်ခံရတာတွေအဖမ်းအဆီးခံရတာတွေရှိနေတယ်လို့နိုင်ငံတကာစစ်ချင်းတွေနဲ့လာချမ်းညီအဖွဲ့ IFRC ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတော့နှစ်လအတွင်းလူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေတိုးလာနေတဲ့အတွက်အလွန်ဆိုးရိမ်ကြောင်းအပြည်ပြည်ဆိုင်ရာစစ်ချင်းတွေနဲ့လာချမ်းညီအဖွဲ့ကကြာတာပြည်နေ့မှာကြီးညာချက်ထုတ်ပြန်ပါတယ်လူပေါင်း2000ကျော်ကိုကြက်ချီနေအဖွဲ့ကပြုစုကူတာပေးခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။မြန်မာကြက်ချီနေအဖွဲ့ကစင်မူရီမာရင်စွာဖမ်းဆီးခံရတာ၊ချင်းချောက်ခံရတာနဲ့ထိခိုက်ဒဏ်ရာရတာတွေလည်းရှိနေပြီးတော့အဖွဲ့ပိုင်းလူနာသရင်တွေဖျက်ဆီးခံရတာတွေလည်းရှိနေတယ်လို့ IFRC ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်ဒရာမက်သျိုကပြောပါတယ်။ဒီလိုရက်တွေကိုလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်။ကျမရဲ့ဝန်ထမ်းတွေကိုဘရောမှပြစ်မှတ်မထားပဲအကူအညီလိုအပ်နေတဲ့သူတွေစီအဟန့်အတားမရှိတွားရောက်ခွင့်ပြုတင်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကြက်ချီနေအဖွဲ့ဝင်တွေကိုတက်ခိုက်တာဖဲအဖွဲ့ရဲ့လက်ချက်လဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားသလိုဒီကိစ္စနဲ့ပတ်သက်လို့အဖွဲ့ပြောခွင့်ရသူကမှတ်ချက်ပေးဖို့လည်းညင်ဆိုထားပါတယ်။လူမှုကွန်ရက်ပေါ်ကဗီဒီယိုတစ်ခုထဲမှာတော့လုံခြုံရေးတပ်ဖွဲ့တွေကဆေးမိုးတွေကိုအနိုင်ကျင်တာလူနာတင်ရင်ကိုတနက်နဲ့ပြစ်တာစတဲ့ဖြစ်ရပ်တွေကိုတွေ့ရပါတယ်။အဲ့ဒီဗီဒီယိုပါဖျက်တဲ့ကိုတီချလွတ်လပ်စွာအတိမပြုနိုင်သေးဘူးလို့ Writers တင်ဌာနကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်နိုင်ငံတကာကတန်ခတ်အရေးယူမှုတွေပေါ်ပေါက်နေတာမှာမြန်မာအထက်ချုပ်ဆက်ယုံကအဖို့အစားအော်ရာမယုံမှုရဆိုင်နေကြတဲ့ဥရောပနိုင်ငံတွေထဲမှာပရတိန်နိုင်ငံက Next ဒစိတ်လဲပါဝင်လာပါတယ်။ Next ဒစိတ်အဖို့အစားတွေအများစုကိုမြန်မာနိုင်ငံမှာချုပ်လုပ်ခဲ့ပေမဲ့အခုတော့တခြားတိုင်းပြည်တွေမှာပြောင်းလဲဖို့ပြင်ဆင်ထားပါပြီလို့ Next Company အမှုဆောင်အရာရှိချုပ် Simon Wolfson ကပြောပါတယ်။fashion design တွင်လည်းအဝတ်ထည်မျိုးစုံကိုလက်လီရောင်းချနေတဲ့ Sweden နိုင်ငံကကမ္ဘာဒုတိယအကြီးဆုံး H&M company နဲ့ Italy နိုင်ငံက Benetton group တို့ကလည်းမြန်မာနိုင်ငံစီကအထည် order မယုံမှုတွေရပ်ဆိုင်ခဲ့ပြီးတဲ့နောက်မှာတော့ Britain Primark fashion နဲ့အဝတ်ထည်လုပ်ငန်းကလည်းမြန်မာနိုင်ငံကအထည်မယုံမှုတွေပို့ထုတ်နေကြပဲရပ်ဆိုင်ခဲ့ပါတယ်ဒီအချိန်မှာပဲမြန်မာငွေစက်ကိုရေပုံနေဖို့ကွန်ပစ္စည်းတွေပေးပို့နေတဲ့ German company ကကွန်ပစ္စည်းပေးပို့တာအလုံးကိုချက်ချင်းရပ်ဆိုင်လိုက်ပါတယ်မြန်မာစစ်တပ်နဲ့အရသာလူလူကြားယုံရင်းဆန်ခါအကြမ်းဖက်မှုတွေဆက်ဖြစ်နေတာကြောင့်အခုလိုလှုံ့ဆော်လာဖြစ်တယ်လို့ဂျာမနီနိုင်ငံမျိုးနစ်မျိုးအခြေစိုက်ကုမ္ပဏီကပုံထုံးနေမှာပဲကြေညာခဲ့တာပ
ါနောက်ဆုံးရသတင်းတွေကိုခူဇော်ဝင်းလိုင်းနဲ့နန်းလောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရင်ဆုံးတော့နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြကြပါမယ်။မြန်မာနိုင်ငံနဲ့ဆက်အာဏာသိမ်းမှုစတင်ကန့်ကွက်မှုတွေမှာဒီနေ့မှာတော့မြို့တော်မြန်မာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆန္ဒဖော်ထုတ်ခဲ့တဲ့ထဲကတချို့မြို့နယ်တွေမှာဆိုရင်တက်ကပြစ်ခတ်တာကြောင့်မန္တလေးနဲ့မုံရွာမြို့နယ်တွေမှာသေဆုံးသူတွေထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီနေ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပွဲတွေအတွင်းစိန်ပန်းလမ်းမကြီးမှာအာဏာရှင်ဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်2ယောက်တေဆုံးပြီးတော့4ယောက်ထဏ်မင်းဒဏ်ရာရရှိခဲ့တယ်လို့မန္တလေးတပိတ်ဆန္ဒပြရာမှာပါဝင်သူတယောက်ကပြောပြပါတယ်
။ခုလောလောဆယ်တော့ကျွန်တော်တို့ကနဦးတရင်ရရှိတာကတော့2ဦးကြာဆုံးတယ်နှစ်ဦးကြာဆုံးတဲ့ဒဏ်ရာရရှိသူ၄ဦးရှိတယ်။အဲ့နှစ်ဦးကြာဆုံးတဲ့ထဲကနေတောက်ခေါင်းပွင့်နဲ့တဦးပါတယ်။တဦးပါတယ်။ဒါပေမဲ့အဲ့အလောင်းကိုတော့သူတို့ဒီစစ်ကောင်စီဘက်ကနေတိမ့်သွားတာ၊ကျူသွားတယ်ပေါ့၊ပောက်သွားတယ်ပေါ့ဗျာ
။ဒီနေ့ဆန္ဒပြပွဲတွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ကြတာဟာဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာကိုကြိုးဆိုကြောင်းပြသတာဖြစ်တယ်လို့မန္တလေးတပိတ်ဦးဆောင်သူကိုတေစာဆန်းကပြောပါတယ်။
ကျွန်တော်တို့ MATLAB 31ရက်နေ့မှာပဲကျွန်တော်တို့ CRPH ကနေပြီးထုတ်ပြန်ချက်ထုတ်ပြန်နေပါတယ်။ဒါကဘာလဲဆိုတော့2008ခုကိုလုံးဝအပြီးတိုင်အကျွေးမဲ့ဖြစ်သိမ်းတယ်ဆိုတဲ့အကြောင်းကျွန်တော်ကြေညာတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ April 1ရက်နေ့မှာတော့ကျွန်တော်တို့မန်လေးမြို့အပါအဝင်အနိုင်ငံလုံးပေါ်တော့ကျွန်တော်တို့စံသားပြပ ီသူတွေကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးကိုကျွန်တော်တို့ပြည်သူတွေကလည်းပဲလုံးဝမလိုလားတာဖြစ်တဲ့အတွက်ကအပြီးတိုင်းချက်သိမ့်တယ်ဆိုတော့မီးရှို့ဆန္ဒထုတ်ပေါ်ခြင်းနဲ့ကျွန်တော်တို့ဒါပြီးပြုပြကျွန်တော်ညီညွတ်စွာဆန္ဒပေါ်ထုတ်နေကြခြင်းဖြစ်ပါတယ်ခင်ဗျာ
ဆန္ဒပြပွဲအချိန်ကျမသွားတဲ့မုံရမျိုးမှာလည်းဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်အဲ့ဒီမှာလည်းတက်ကပြစ်ခတ်ဖြိုခွင်းတာကြောင့်တယောက်တည်ဆုံးပြီးတော့၅ယောက်ထဲမှနေတန်ရာရရှိခဲ့တယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ
်ပြစ်ခတ်မှုတွေကတော့ကျွန်တော်မနဲ့ခင်းအစိုးရတွေဖြစ်တယ်ပေါ့နော်မနဲ့ကျွန်တော်တို့၈နာရီခွဲလောက်ခွဲကတပိတ်စစ်ကြောင်းမထွက်ခင်ပါလေကဒီထတော်ရက်ွက်ထဲကိုသူတို့ဝင်ပြီးတော့အာစီးနင်းမှုလုပ်တယ်အဲ့ဒီအချိန်မှာဒီရက်ွက်ပြီးရက်ွက်သားတွေနဲ့အာရက်ွက်ပြီးရက်ွက်သားတွေကိုပြစ်ခတ်မှုတွေလုပ်တယ်ပေါ့နော်အဲ့မှာကျွန်တော်တို့ထိခိုက်ဒဏ်ရာရတဲ့လူတွေရှိတယ်အဲ့လိုလုပ်တဲ့အချိန်မှာကျွန်တော်တို့ဒီအာရက်ကွက်နေပြီသူတို့အကောင်းကိုထိတဲ့ဒဏ်ရာနဲ့အဲကြဆုံးသွားပါတယ်ခင်ဗျာစနိုက်ပါနဲ့ပြစ်တာပြစ်တယ်လို့ကျွန်တော်တို့သိထားပါတယ်ခင်ဗျာအထိခိုက်ဒဏ်ရာရတဲ့သူတွေလည်းတော်တော်များရှိပါတယ်ခင်ဗျာဒီနေ့တည့်ရက်သေးတယ်ဆိုကျွန်တော်တို့ဟိုအတိအကျတော့ကိန်းကဏ္ဍအတိအကျတော့မရသေးပါနဲ့ကျွန်တော်၅ဦးအထက်မှာရှိတယ်ပေါ့နော်ဆရာဝင်းဆို၅ယောက်နဲ့ဆရာကြားထဲမှာလို့တော့ကျွန်တော်အကြမ်းနဲ့သိထားတယ်ကိန်းကဏ္ဍအတိအကျကတော့ကျွန်တော်တို့ဟိုစီးဖွဲ့တွေနဲ့ဆက်သွယ်ချိတ်ဆက်ပြီးတဲ့အခါကျအတိအပြုကိုစူးစမ်းနေလို့ပါပဲခင်ဗျာ
စနားပြပွဲတွေကိုယောက်ျားပုံစံနဲ့လုပ်နေတဲ့ရန်ကုန်မြို့မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေတာမကနိုင်ငံတော်အလံတွေကိုပါမီးရှို့စနားပြခဲ့တာတွေရှိတဲ့အကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ် GSCN ဦးဆောင်ကော်မတီဝင်တယောက်ကပြောပါတယ
်ကျွန်တော်တို့နိုင်ငံတော်အလံကိုပါကျွန်တော်တို့မီးရှို့တဲ့ဆိုဘာကြောင့်လဲဆိုတော့ဒီနိုင်ငံတော်အလံဒီကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူတွေအားလုံးလူမျိုးတွေအားလုံးကနေလိုလားတဲ့နိုင်ငံတော်အလံမဟုတ်ဘူးကျွန်တော်တို့ဒီဇူဝါရီလ၁ရက်နေ့ကနေစပြီးတော့မှဒီနိုင်ငံအစ်စ်မှာကျွန်တော်တို့လူမျိုးပေါင်းစုံဒီနိုင်ငံဒီနိုင်ငံသားတွေတို့လိုလားတဲ့ကျွန်တော်တို့ဒီနိုင်ငံရေးအခင်းအကျင်းအစ်စ်ကိုအဲကြွားဖို့လိုလားတဲ့အတွက်2008ဖွဲ့စည်းပုံဆက်အနာရှင်ကနေပြီးတော့မှစခဲ့တဲ့နိုင်ငံတော်လမ်းပြီးကျွန်တော်တို့လည်းလုံးဝမသက်ဆိုင်အကြောင်းကိုကျွန်တော်တို့ကဖော်ပြတဲ့အတွက်ဖော်ပြခြင်းနဲ့ကျွန်တော်တို့ဒီ campaign ဒီစီစဉ်ဖို့ပြည်လမှာကျွန်တော်ဖြစ်ပါတယ
်February 1ရက်နေ့မှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းဆေးရနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံမျိုးစုံနဲ့လုပ်နေကြတာဖြစ်ပါတယ်။ဒီဆန္ဒပြမှုတွေအပေါ်မှာလည်းတပ်ကပြစ်ခတ်နှိမ်နှင်းမှုတွေကိုတိုးမြှင့်လုပ်နေတဲ့အတွက်တေဆုံးသူ930ထဲမှနေရှိနေပါပြီရှင်
။မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရန်ကုန်ဘက်ကအခြေအနေကိုလည်းပြောပြချင်ပါတယ်။ရန်ကုန်မြို့ကຫນွေဦးဒေါ်လန်ရေးဆန္ဒပြတပိတ်တွေအချိန်ကာလ၂လကျော်လာခြင်းထိအားကောင်းနေသေးပါဆန္ဒပြတဲ့သူတွေကိုလက်နက်ကင်ဘက်ဒီလက်နက်ကင်ဒီဘက်ကအကြမ်းဖက်ဖိနှိပ်တာကြောင့်ပြည်သူတွေဘက်ကထိတိုက်မတွေ့တော့သလိုလက်နက်ကင်ဒီဘက်ကလည်းခင်းမုံဆောက်ခြောက်လန့်တာတွေရှိနေပါတယ်။ဒါမဲ့လည်းအာဏာရှင်စနစ်ကြဆုံးရေးအတွက်ရတဲ့နည်းနဲ့စန့်ကျင်နေကြတဲ့ရန်ကုန်ကလာတဲ့တပိတ်အခြေအနေတွေကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းခဲ့တာအချိန်ကာလ၂လပြည့်ပြီးကျော်လွန်လာတဲ့အချိန်အထိစစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်နေကြတော့မှရန်ကုန်မြို့ကဆန္ဒပြတပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကလက်နက်အင်အား၃အကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့တေဆုံးသူတွေရှိခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဟာအကာအကွယ်ခံတဲ့ပုံစံမျိုးလုပ်ပြီးဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအတားအဆီးအကာအကွယ်တွေကိုလက်နက်ကြီး၃ဖြိုခွဲတာနဲ့မီးရှို့ဖျက်ဆီးခဲ့တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဆန္ဒပြပြည်သူတွေဘက်ကစစ်တပ်နဲ့ရဲတွေကိုထိတိုက်မတွေ့တော့ဘဲရားတဲ့နည်းနဲ့ပုံစံမျိုးစုံဆန္ဒဆက်ပြခဲ့ကြပါတယ်။ဒီကနေ့မှာတော့တာကီတာမြို့နယ်တွေကဆန္ဒပြတပိတ်တွေမစတင်ခင်မှာပဲလက်နက်ကင်အင်အားပြတာတွေရှိခဲ့လို့ပြည်သူတွေရှောင်တိမ်ခဲ့ကြပါတယ်။လမ်းနေတဲ့အထိဝင်လာပြီးကာယံထားတဲ့အတားအဆီးတွေကိုရွှေ့ပေးဖို့အနုနီးတုံးပြောတာတွေရှိတယ်လို့ရက်ကွက်နေပြည်သူတဦးက VOA ကိုပြောပြပါတယ်
။ရက်ကွက်တွေဝင်လာတယ်အာပြည်သူတွေမကြောက်ပါနဲ့ပေါ့နော်မကြောက်နဲ့မလန့်နဲ့မင်းတို့မင်းတို့မကြောက်နဲ့မင်းတို့ကတော့မပြစ်ဘူးပေါ့အဲ့လိုမျိုးပြောလာတယ်ပြည်သူတွေကိုလည်းသူတို့သွားလမ်းမှာတွေ့ရင်မကြောက်ပါနဲ့မပြေးပါနဲ့ပေါ့နော်သူဘာမှမလုပ်ပါဘူးဒီတကားတွေကိုမီးထင်းအတွက်မဟုတ်မီးတကားတွေဝင်လာထွက်တာကတည်းကရှိရဲပေါ့အဲ့တော့ဒီတကားတွေပိတ်ထားပါနဲ့ပေါ့နော်ပြုတ်ထားပါပေါ့မင်းတို့မပြစ်ပါဘူးမခါအဲ့လိုမျိုးတော့အာနည်းနည်းသူတို့ပြောင်းပြောင်းပေါ့နော်သူတို့ကတော့ဆက်ဆက်ဒါပေမဲ့ကျွန်တော်ပြည်သူကတော့ဒီတိုင်းပဲလေသူတို့ကမပြောင်းလဲ
ဒီကနေ့မှာတော့ထူးထူးခြားခြား2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုမီးရှို့ဖျက်ဆီးတဲ့တပိတ်အပြင်အရင်နေ့တွေကလိုပဲလူမဲ့တပိတ်အာရုံဥတပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မြို့တွေကလမ်းမတွေပေါ်မှာစစ်ကားတွေလဲလှယ်နေကြတယ်လို့ရက်ွက်တွေထဲမှာစစ်သားနဲ့ရဲတွေလက်နက်ကင်ချီတက်နေတာကြောင့်ပြည်သူတွေကအိမ်ပြင်ကိုတိတ်မထွက်ကြဘူးလို့ဗဟန်းမျိုးနယ်နေပြည်သူတို့က VOA ကိုပြောပြပါတယ်
။မနေ့ကအစောကြီးတုန်းကတော့ဗဟန်းဘက်မှာဟိုစစ်ကားတွေအစင်း၃၀လောက်ဆောက်တယ်။မနေ့ကဖြစ်သွားတဲ့ case ကြောင့်လို့ပြောတယ်။မနေ့ကကိုရီးယားဂျိုပိုကားကိုဥချွန်မောင်အိမ်ကရှေ့မှာတနက်နေ့ပြစ်ခတ်လိုက်ရတယ်။ BBN တက်နေတဲ့ကောင်မလေးတယောက်ထိသွားတယ်လို့ပြောတယ်လေ။ အဲ့ကိစ္စမရူဒီလန်ထီတောက်ရှောက်မှာစစ်ကအစိမ့်20နဲ့စစ်တာ80လောက်မနေ့ပိုင်းတစ်ပိုင်းရှောက်တယ်ညီမလေးမနေ့ပိုင်းရဲ့အချိန်နဲ့ညနေပိုင်းတော့ငြိမ်နေတယ်ညီမ
မနေ့ညနေပိုင်းတော့ကဥချစ်မောင်လမ်းပေါ်မှာမောင်းလာတဲ့ကားတစ်စင်းတနက်မှန်လို့ကားပေါ်မှာပါလာတဲ့ကိုရီးယားပိုင်ရှင်ဟန်ဘန်ကဘန်ဝင်တဲ့အမျိုးသမီးတူရဲ့ဦးကောင်ထိမှန်ခဲ့ပါတယ်။ဒီကနေ့ရန်ကုန်မြို့ရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မယန်းကုန်းမြို့နယ်ကဘာရေးနာကဂန္ဓမာဟိုးစင်းနဲ့ပန်းစိုးရန်ကရူဘီမက်ဆိုင်နေမနေ့နှစ်နာရီဝန်းကျင်လောက်မှာမီးလောင်ကျွမ်းခဲ့ပါတယ်။မယန်းကုန်းမြို့နယ်ထဲမှာရှိတဲ့ဂန္ဓမာဟိုးစင်းဈေးဆိုင်ကြီးဟာလုံခြုံရေးစောင့်ချက်တဲ့ဂိတ်ဝန်းထဲမှာရှိတာဖြစ်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်ထားချိန်မှာတပိန်နဲ့ထဲတောက်လောင်ခဲ့တဲ့မီးတွေဘာကြောင့်လောင်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးမြန်မာနိုင်ငံမှာကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုဒီကနေ့ညကနေစလို့အကန့်အသတ်မရှိပိတ်ထားဖို့အာဏာပိုင်တွေရဲ့ညွှန်ကြားချက်ရရှိထားတယ်လို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းမှာလုပ်နေသူတွေကအတည်ပြုပါတယ်လက်ကင်ဖုန်းပေါ်ကနေ internet သုံးနိုင်တဲ့ wifi နဲ့ mobile data internet ဆက်သွယ်မှုတွေကိုလည်းဆရာနာသိမိကလေးကပိတ်ပင်ထားတာဖြစ်ပါတယ်ရှင်
အစမုံပြပြသွားတာဖြစ်ပါတယ်အခုတခါတော့ Federal Democracy ပြည်ညင်စာရန်ပေါ်မှာနိုင်ငံရေးပါတီတွေရဲ့သဘောထားဒီကိုပြောပြခြင်းပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းတယ်လို့ကြေညာထားတဲ့ပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH ကတိုင်းရင်းသားတရက်လုံးပါဝင်နိုင်မဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်ရေးရည်ရွယ်ချက်တွေပါတဲ့ Federal Democracy ပြည်ညင်စာရန်ကိုမတ်လ31ရက်နေ့မှာပဲထုတ်ပြန်ခဲ့ပါတယ်ဒီပေါ်မှာနိုင်ငံရေးပါတီတွေကြားသဘောထားအမြင်တွေကွဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ AB လပထမအပတ်အတွင်းအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့အစီအမံတွေပါတဲ့ပြည်ညင်တွေကအတိုင်းအဆင့်ဆင့်လှုပ်ဆောင်သွားမယ်လို့ CRBH ကမတ်လ30ရက်နေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။အဲ့ဒီအထက်မှာ Federal Democracy ပြည်ညင်ကိုရေးဆွဲတည်ပြုတာတိုင်းပြည်ပြည်ပြည်ညီလာခံခေါ်ယူပြီး Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာစတာတွေကိုအကောင့်ထည့်ဖော်မဲ့နိုင်ငံရေးလမ်းပြမြေပုံ၈ချက်ပါဝင်ပါတယ်1948နောက်ပိုင်းကစပြီးတိုင်းရင်းသားတွေနဲ့လက်မှတ်ရေးထိုးခဲ့တဲ့ဂရိကဝတ်တွေကိုအစိုးရအဆက်ဆက်မှာအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တာတိုင်းရင်းသားကုစားပြုမှုအားနည်းခဲ့တာတွေကိုနိုင်ငံရေးပါတီတချို့ကထောက်ပြနေကြတာပါဂရိပေးထားတဲ့အတိုင်းလက်တွေ့အကောင့်ထည့်ပေါ်အောင်လုပ်နိုင်ရင်ဘယ်အဖွဲ့အစည်းမဆိုယုံကြည်မှုတွေရလာနိုင်တယ်လို့ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဦးအောင်ခန်းက VOE ကိုပြောပါတယ
်ကျွန်တော်ဖြတ်သန်းခဲ့ပြီးပါပြီ1988တုန်းကဒီကနေပေါ်ပေါက်လာတဲ့ဟာကြီး CRPG ပေါ့အဲဒါပြီးမှညွန်ပေါ်အစိုးရ NCGUP တွေလည်းပေါ်ပေါက်ပြီးဒါတွေကလည်းလက်တွေ့ဖက်မှာဘာမှလုပ်နိုင်တဲ့အခြေအနေမျိုးမှာလက်တွေ့မလုပ်ပေးတဲ့ကတိတွေကိုလည်းဖြတ်ခဲ့တဲ့ဟာမျိုးတွေလည်းတွေ့မြင်နေရတယ်အခုလည်းCRPH နဲ့ဒီအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကြီးကိုဖြစ်လာမယ်လို့ဒါမဲ့လက်တွေ့မှာလုပ်ဖို့တော့လိုတာပေါ့
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးပြုလုပ်ခဲ့တဲ့1990ပါတီစုံရွေးကောက်ပွဲပြီးမှလည်းအများစုအနိုင်ရခဲ့တဲ့ NLD ပါတီကိုအာဏာလွှဲဖို့စစ်တပ်ကငင်းဆန်ခဲ့ပြီးဖွဲ့စည်းပုံအသေးရေးဖို့အမျိုးသားညီလာခံခေါ်ယူတဲ့လမ်းကြောင်းစီဥတီခဲ့တာပါအဲဒီနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့လူမျိုးစုပါတီတချို့ဟာပြည်သူ့လူထုကုစားပြုကော်မတီ CRPP ကို1998မှာဖွဲ့စည်းပြီးအစိုးရတရားဖွဲ့နိုင်မှုကြိုးစားခဲ့ပါတယ်။အဲလို CRPP ဖွဲ့ပြီးတဲ့နောက်ရွေးကောက်ခံလူထုကုစားလေအများစုဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။အခု NLD ပါတီကအနိုင်ရကုစားလေတွေနဲ့ဖွဲ့စည်းထားတဲ့ CRPH အနေနဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်မှုစုပေါင်းကောင်းဆောင်မှုနဲ့အကောင့်တွေပေါ်သွားမယ်လို့ပြောလာတဲ့ပေါ်အရင်အခြေအနေနဲ့နှိုင်းယှဉ်ပြီးလူမျိုးစုတွေကြားအမြင်မတူပါဘူး။လူပေါင်းစည်းဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2020ရွေးကောက်ပွဲပြီးပေါ်လာတဲ့ပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH လူမှုဒေါ်လာရေးကြောင့်ပေါ်ပေါက်လာတာဖြစ်ပြီးအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကိုဘယ်လိုမူတွေနဲ့သွားမလဲဆိုတာလူမျိုးစုတွေကြားမေးခွန်းထုတ်နေကြပေမဲ့အခြေခံမူအရတော့ဒီနေ့နိုင်ငံရေးအခြေအနေနဲ့ကန့်ညီကြောင်း VOE ကိုပြောပါတယ်
။အားလုံးရဲ့တောက်ခံမှုတွေကြားအောင်ဘယ်လိုဆောင်ရွက်သွားကြမလဲပေါ့နော်။ဒီလိုကိစ္စမျိုးတွေမှာတော့ကြောက်တဲ့တယောက်ဟိုတစ်ခွက်နဲ့တစ်ခွက်အများစုတစ်ခုနဲ့တစ်ခုကြားမှာအမြင်တူညီမှုမတူညီမှုတွေရှိအောင်ရှိနိုင်ပါတယ်သို့တော်လည်းပဲအခြေခံအားဖြင့်ပြောမယ်ဆိုရင်ကျွန်တော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကိုက်ညီမှုရှိတယ်လို့ကျွန်တော်ပြောချင်ပါတယ် CRPH က2008ခေါ်ယူချုပ်ပုံအခြေခံဥပဒေပေါ်မှာဖြတ်သိမ်းအောင်ကြေညာတဲ့ကိစ္စဒီ Federal Democracy နိုင်ငံတော်ကိုဆက်ပြီးတော့တည်ဆောက်သွားမယ်ဆိုတဲ့ကိစ္စအားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတယ်ဆိုတဲ့ကိစ္စရင်းနဲ့ပတ်သက်လို့ကြိုဆိုတယ်လို့ကျွန်တော်ပြောချင်ပါတယ်
2008ဖွဲ့စည်းပုံကိုဖျက်သိမ်းကြောင်း CRPH ကကြေညာလိုက်တာဟာ Federal တရားရေးမှာအလားအလာပိုကောင်းနိုင်ပြီးနောက်ပိုင်းမှာလည်းကွဲပြားတဲ့သဘောထားတွေစုစည်းနိုင်အောင်မြန်မြန်ကြိုးစားသင့်တယ်လို့ကရပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP အထွေထွေအတွင်းရေးမှူးခူးသဲရယ်ကပြောပါတယ်
။ဒ အချိန်ယူရမယ်လို့တော့ကျွန်တော်သုံးသပ်မိတယ်တို့ပေမဲ့လည်းဒီချိန်မှာလည်းအရန်ကြာနေလို့လည်းမဖြစ်ဘူးပေါ့နော်ဒါဒီချိန်မှာနောက်အရှိရှိပေါ့ဦးစေကဖြစ်တဲ့ကိစ္စနဲ့တော့နည်းနည်းထူထားတယ်တခုကတော့ဒါဆက်သွယ်ရေးကပူပြီးမှပူကောင်းလာတဲ့ခါကျတော့ပူပြီးမှဆက်ဆက်မိမလားပေါ့နော်တိုင်းကကောင်းဆောင်ရင်နောက်ပြီးတော့တကယ်နိုင်ငံရေးအစုအဖွဲ့တွေကနေပြီးတော့ကောင်းဆောင်ရင်အားလုံးနဲ့စုဖွဲ့ပြီးတော့မှဒါဆွနွေးနိုင်တာအကောင်းဆုံးပါလေဒါလူတစုတည်းဆက်နေပြီးတော့ဥပါလောက်တယ်ဆိုတော့ဒါဟိုအောင်မြင်နိုင်တဲ့အနေထားမျိုးတော့ရှိမှာမဟုတ်ဘူးနော်အားလုံးကလက်ခံနိုင်တဲ့အနေထားမျိုးရှိတော့ဟိုဘိုင်းကျူရာကလူတွေလို့ကျွန်တော်ကတော့အဲ့လိုပဲဖတ်တာ
ဖက်ဒရယ်ဒီမိုကရေစီပြည်ညင်စာရန်ကိုယူကောက်ခံအမတ်တွေနိုင်ငံရေးပါတီတွေ CDM ဦးဆောင်သူတွေတပိတ်ကော်မတီတွေအရက်ဖက်အဖွဲ့အစည်းတွေလူမျိုးစုလက်နက်ကိုင်တွေနဲ့စုပေါင်းဆွေးနွေးပြီးဆုံးဖြတ်ထားတာလို့ဒီစာရန်မှာရေးသားထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့မန္တလေးဘက်ကမိလောင်ချမ်းမှုခြေနေကိုပြောပြခြင်းပါတယ်မန္တလေးမြို့ပြည်ကြီးတခွန်မြို့နယ်နန်းသာရဲတခွန်တိုင်းရက်ကွက်မှာဒီကနေ့ဧပြီလ10ရက်နေ့မနက်အစောပိုင်းကမိလောင်ချမ်းမှုဖြစ်ပွားခဲ့ပြီးတော့နေ90နီးပါးလောက်မိလောင်ဆုံးရှုံးခဲ့ပါတယ်မိဘတင်ခဲ့တဲ့အင်တော်စု150ကျော်ဖုန်ကြီးကျောင်းဝင်းတစ်ခုမှာခိုးလုံနေကြပြီးတော့မြို့ကန်တွေကအစားအသောက်တွေအကူအညီပေးနေကြတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုမအေးသနာကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့ကလူနေရပ်ကွက်တစ်ခုဖြစ်တဲ့ပြည်ကြီးတကွမြို့နယ်တွေကနတားရက်မှာဒီနေ့အစောပိုင်းမီးလောင်ကျန်းခဲ့တဲ့အတွက်အင်ဂျင်90နီးပါးမီးလောင်ဆုံးရှုံးပြီးတော့အိမ်နောက်စု152စုမိဘတင်ခဲ့ကြရတာပါမီးလောင်ကျန်းမှုအကြောင်းရင်းနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းမိသက်အရာရှိသူက VOE ကိုအခုလိုရှင်းပြပါတယ်ဟိုအိမ်
က80လောက်လောင်လာတာပေါ့ဟိုတော်လာတော့သူတို့ရဲ့အိမ်ဘော်ဒါကသူတို့ဟိုမိန်းကောင်နဲ့ပူလို့မီးလောင်ဆီရတာကျွန်တော်တို့ကမြန်မာပြည်ကနေတိတ်ငါးကောင်ဆက်တယ
်မိသက်တစ်ဘက်ကမီးလောင်ကျွမ်းမှုကိုအဆင့်ဆုံးတတ်မှတ်ခဲ့ပြီးမီးကိုတနားရီကျော်နှိမ့်သက်ခဲ့ရတာပါလက်ရှိမီးပေးတဲ့သူတွေကိုမြို့ကန်ကွန်ကြီးကယ်ဆယ်ရေးအဖွဲ့တွေကကွန်ကြီးပေးနေကြပါတယ်ကယ်ဆယ်ရေးလှုပ်ပေးနေသူတူကအခုလိုပြောပြပါတယ
်အဲကျွန်တော်တို့လောလောဆယ်ဟိုမှာမီးပေးတဲ့ပြည်သူတွေကိုကျွန်တော်တို့အခုလက်ရှိယာယီပေါ့နော်ဟိုအများကြီးတာမနေကျော်ချောင်းဝင်းဆွက်လက်မှာဟိုလည်းကျွန်တော်မီးပေးကျေးဇူးတင်ပါတယ်เนาะသူတို့တော်လည်းနေရာထိုင်ခင်းတွေအခုပြင်ပြင်ပေးနေပါတယ
်မိဘတဲ့ဒုက္ခရောက်သူတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တွေကိုမျိုးကန်တွေကူညီပေးနေကြတာပါသူတို့အတွက်ချင်းအောင်တဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့မတ်လ28ရက်နေ့ကလည်းမန္တလေးမြို့136 56လမ်းနဲ့59လမ်းကြားမှာမီးလောင်ခဲ့လို့နေအိမ်အလုံး60နီးပါးမီးလောင်ဆုံးရှုံးခဲ့ရသေးတာပါတပည့်အတွင်းမှာနေရင်အများပြမိလောင်ကျွမ်းတာနဲ့ပတ်သက်ပြီးတော့မိသက်အရာရှိတူကအခုလိုမှတ်ချက်ပြပါရည
်ညစကောင်းတွေစကောင်းတွေတော့ပေါ့လူရိတ်ရဲ့ညစကညရှင်းနိုင်ရမနေ့၄နိုင်ချင်းဆက်ရတဲ့အချိန်ကဖြစ်တာရဲ့နောက်တစ်ခုကကျွန်တော်ကဟိုဒါနဲ့လိုင်းနေနေရတယ်ဆိုတော့တယ်လီဖုန်းရေးဖို့ကျွန်တော်ကမိကိန်းဆိုင်ရေးမိသက်ကိုကုနာမတွေမှတ်မှတ်ထားတဲ့အတွက်ညတော့မှပေါင်းကြီးအစီအစဉ်ကြောင်းကြမှာမိကောင်းညရတဲ့အတွက်အဲ့ကြောင့်မို့မိလောင်ဖို့ညတော့နောက်တစ်ချက်ကတော်ကြည့်ကြော်နေချင်တယ်ဆိုအိမ်နေဖိတ်ပြီးတော့ညားတာလေအဓိကတော့အိမ်စစ်စစ်လေးနဲ့စစ်စစ်လေးဆိုတော့ဖြစ်လာရင်သူတို့နောက်တော့ဒီလိုအရာဥဒကားဝင်ထွက်တယ်ဘူးရဲ့တန်းနေမဟုတ်ဘူးတပတ်ပြန်နေရှိတယ်ဆိုတော့အဲ့ဒါကြီးကြောင့်မိလောင်တာညားသွားတာ
မန္တလေးမြို့မှာအခုလိုသတင်းတပတ်အပြင်မှာမီးနှခါလောင်တဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့အိမ်နောက်စု200ကျော်အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်ရှင
်မန္တလေးကမီးလောင်ကျွမ်းမှုအခြေအနေနဲ့ပတ်သက်ပြီးတော့မအေးတနာကျော်ပြောပြခဲ့တာပါရန်ကုန်မြို့ကစစ်တပ်ပိုင်းကုန်တိုင်ကြီးတစ်ခုဒီနေ့မနက်စောကြီးမှာမီးလောင်ခဲ့တဲ့အပေါ်ရန်ကုန်မြို့ကနေကြအံ့ဩနေကြပါတယ်။ဘာတွေမီးလောင်သွားပြီးဘယ်လိုထူးခြားမှုတွေရှိနေပါသလဲ။အမည်မဖော်လိုတဲ့ရန်ကုန်မြို့ကတဲ့ချုပ်ကိုကိုဝင်းမင်းကဆက်သွယ်ပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီစစ်တပ်ပိုင်းကဏ္ဍမာဟိုးစေးကုန်တိုင်ကြီးရှိရာမရန်ကုန်မြို့နယ်ရှေ့ရက်ကွက်နေအမည်မဖော်လိုသူတူကစပြီးသိရပုံကို
ဟိုညတည်းကတော့ကျွန်တော်တို့ဒီမီးလောင်တယ်ဆိုတော့သိရတယ်ပေါ့နော်ဒီတနာရီနဲ့နှစ်နာရီဝန်းကျင်မှာဖြစ်မှဖြစ်နေကျွန်တော်အချိန်အတိကြတော့မသိဘူးပေါ့မီးလောင်တာသိတော့ဟိုရက်ကွက်ထဲလူတွေကတော့အကုန်လုံးအဲ့ဒီသွားတော့မကြည့်ဘူးပေါ့နော်ဟိုဟာအကုန်လမ်းထိပ်တရနေပဲထွက်ကြည့်လိုက်တယ်ကျွန်တော်တို့မီးကိုတွေနေရတယ်တချို့ကျတော့လည်းဒီမီးတွေနေရတယ်လို့ပြောတယ်ပေါ့နော်အဲ့ဒီနာသွားဖို့ကျတော့ဒီကန္နမာလမ်းပေါ်ကိုတက်မှာဆိုတော့ကျွန်တော်ကဖျူးချင်ဖြစ်တယ်ဆိုတော့ကျွန်တော်တို့သွားမကြည့်လိုက်ဘူးမနက်ကျမှကျွန်တော်တို့သွားကြည့်လိုက်တာသွားကြည့်လိုက်တော့အဲ့ဒီတနာရီထိုးနေတဲ့မီးကဒီဟိုဟာထိမနက်မိုးလေးကျွန်တော်ရောက်သွားတဲ့ချိန်လို၈နာရီလောက်ရှိပြီပေါ့နော်အဲ့ဒီချိန်ထိကိုသူအထက်မှာမနေသေးဘူးညှိနေတာခင်ဗျအဲ့ဟိုနေရတဲ့လောက်ကအကုန်လုံးကဟောင်းလောင်းပေါက်နေဖြစ်ဟောင်းလောင်းပေါက်နေဖြစ်အထက်မှာပစ္စည်းတချို့တွေလိုမီးလောင်ထားတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်မီးကိုအမဲတွေတက်တယ်ပြီးတော့အခုမှမီးပစ္စည်းတခုခုမီးစဆွဲခံလို့မီးကိုအဖြူတွေတက်တာမျိုးအလားမျိုးတော့မြင်ရတယ်ခင်ဗျပြီးတော့ကျွန်တော်ဒီအပြင်ကလည်းညှော်နှက်ထွက်တဲ့ခါကျလို့ချင်းအဲ့လိုအနံပေါင်းစုံရတဲ့ဟာမျိုးရှိတယ်ပေါ့
ဒါအပြင်မီးသက်အင်အားနဲ့လုံခြုံရေးအနေအထားတွေ့ခဲ့ရပုံကိုလည်း ကန္တမာ လမ်းနေ ဝေဇယန္တာ လမ်းတောင်က ဒီ ကုန်တယ်ကြီး ရှိ ရက်ွက်ထဲ နေသူက ပဲ အခုလို ရှင်းပြပါတယ်
မိထိုင်ရင် ကျွန်တော်တို့ မြင်သလို ဆိုလို့ရှင်တော့ အနောက်ဘက်မှာတော့ သူတို့ နှစ် ဟိုပေါ့နော် နှစ်စီးလောက် ရှိမယ် ညောင်ရီ ပန်ပတ် အချမ်းက နေ ပြီးတော့ သူတို့ ညှေး နေတာ အဲ့ နှစ်စီးက လူကယ်တဲ့ grain လို ဟာ ညွေး နေ ချမ်းလာ တွေ့ ရတယ် ပေါ့နော် ပြီးတော့ အရှိမာ က ကျတော့ လည်း နှစ်စီး ရှိတယ် ပြီးတော့ ဒီဘက် ဘေး ဟိုဟာ ဝေဇန်လမ်း ဘက်မှာ ရက်ထားတဲ့ ဟာမှာ တစ်စီး ရှိမယ် ပြီးတော့လည်းသူရေးဖြစ်နေအဲ့ဒီမှာရေးသက်ရှိတော့အဲ့ဒီမှာရေးဖြစ်နေတဲ့က26ဆိုတော့သူ့ဘောင်60ခုနှစ်စီးလောက်တော့ရှိမှာခင်ဗျဒါကျွန်တော်မြင်လောက်ပေါ့နော်တူတယ်ဘယ်နှစ်စီးလဲဆိုတော့လည်းကျွန်တော်လည်းမသိဘူးပေါ့ဟိုဟာလုံးကျွတ်လုံးကျော်ကြီးပါတယ်ပေါ့နော်အနားမှာအဲ့ဒီသူတို့ဒီစက်သားတွေရှိမယ်ဒါပေမဲ့ကျွန်တော်တို့သိတဲ့လောက်ကတော့အရင်ထဲအဲ့ဒီမှာတက်ဆွဲထားလို့တော့သိထားရတ
ော့ပိတ်ထားလိုက်တယ်။ဘယ်ဘက်ကနေပြန်ပတ်သွားရတယ်လဲဆိုဟိုအထက်ပန်းစုရဏနဲ့ပြန်ပြီးတော့ဆင်းလာတော့အဲဒီရူဘီမတ်ကတော့ဟိုကားပေါ်ပဲမြင်ခဲ့တာပေါ့နော်။အစာအုပ်တစ်ခုလုံးမိလေလောင်ကြီးကျုံနေပေါ့။အစာအုပ်ဟိုအခွန်ပုံနံနဲ့တိုင်နေပဲကျွန်တော်ဘာမှမရှိအကုန်လောင်တယ်။အဲဘေးဘက်အစာအုပ်တွေတော့လောင်တော့အဲအစာအုပ်တစ်ခုလည်းပဲ။ဒီကာဖီချိန်နဲ့ဖြစ်တယ်ဆိုတော့တခြားအဲ့နာဘယ်သူမှလည်းဖြတ်သွားဖြတ်လာမရှိဘူးလေအဲဒီချိန်ဆိုလို့ရှိရင်ဆိုလောင်တာဟိုရူးရူးတန်းတန်းလောင်တာမျိုးတော့မတူပေါ့
အဲဒီတော့အခုလိုမီးလောင်မှုနှစ်ခုထူးထူးခြားခြားဖြစ်လာပုံကိုနောက်ရန်ကုန်မြို့နယ်သုံးသက်သူတူက
ဒီနေ့ကတော့ဟိုတက်တိုက်ဆိုင်ဆိုင်ဟိုဒီစစ်တပ်ပိုင်းစီးပွားရေးတုံ့ပြန်နှစ်ခုဟိုတပြိုင်တည်းမိတိုင်းမီးလောင်တာတော့နည်းနည်းလေးတက်တိုက်ဆိုင်ဆိုင်လေးတော့ရှိတယ
်ဒါအပြင်ဒီကဏ္ဍမှာကုန်တယ်ကြီးမီးလောင်မှုမှာထူးခြားခဲ့ပုံကိုတကုံတက်ကတူ IR နိုင်ငံတကာဆက်ဆံရေးကြောင်းသားတူက
ဟောကျွန်တော်တို့ဒီဟုတ်ရှင်းနိုင်ရေးစံကဝင်ကြည့်လာပါဘာ။ငောင်းကြီးခဏမှဟိုးစေးရောက်တဲ့အချိန်မှာဒီ CNN တင်ရောက်ကိုလည်းကျွန်တော်တွေ့ရပါတယ်ဟုတ်။အဲ့ညကွာပန်းတော့တန်းတယ်ဗော။အနီမကြဘန်းအောင်မကြဘန်းဒီဘောင်းကြီးအရှိပဲပါဘော။ CNN တင်ရောက်ကလည်းကျွန်တော်ထင်တာဒီ CNN တင်ရောက်ကဒီရန်ကုန်မြို့မှာရှိဒီဆန္ဒပြနေရာတွေသွားပြီးတော့ကျွန်တော်အနေနဲ့ဒီသွားပြီးတော့ဘယ်လိုပြောမလဲ။သွားရောက်လေးလာစုံစမ်းမယ်လို့ထင်နေရပါဘော။အဲ့မဲ့ကျွန်တော်သွားကြည့်ရချိန်မှာသူကမီးလောင်တဲ့နေရာကိုသွားစုံစမ်းနေရာကိုတွေ့ရတယ်ဗော။ဒီမီးလောင်တဲ့နေရာသူနေရှောက်ပတ်ကြည့်နေရပါဘော
။တကယ်တော့မြန်မာနိုင်ငံရဲ့ဆေးရနာသိန်းဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းရမှာအရင်မီးလောင်မှုတချို့ရှိခဲ့ပေမဲ့ဒီတစ်ခေါက်ကကြီးမားထူးခြားတယ်လို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ် VOE ကနေခြားသောပရိနေညပိုင်းအစီအစဉ်တွေကို90နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ပထမဆုံးတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါမြန်မာရွေးကောက်ပွဲကိုချီးကျူးဂုဏ်ပြုခဲ့တဲ့တရုတ်အစိုးရဟာမြန်မာပြည်မှာစစ်အာဏာသိမ်းတာကိုမထောက်ခံပေမဲ့မကန့်ကွက်ခဲ့ပါဘူး။တရုတ်ရင်ဆိုင်နေရတဲ့ကြက်တဲကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရခင်ဗျာ။
နိုင်တရာဆက်မှုဇုံကတရုတ်အထည်ချုပ်စိတ်ဟုံချုပ်မတ်လ14ရက်နေ့ကမီးရှို့ခံရလို့ထိတ်လန့်သွားတဲ့တရုတ်တန်ယုံဟာကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုပါတယ်စစ်ကောင်စီကလည်းလိုင်းတရာရွှေပြည်သာတောင်တကုံမြောက်တကုံမြောက်ဥကလာနဲ့တကုံစိတ်ကန်းစားတဲ့မြို့နယ်6နေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတုတ်ပြန်ပါလေတရုတ်ဟာຫນွေဥတော်လိုင်းရင်းနဲ့ထိတွေ့လာပါတယ်ဒုဒုဆန္ဒပြပွဲရောလူမှုကွန်ရက်ကတိုက်ခိုက်တာကိုရောရင်ဆိုင်နေရတဲ့တရုတ်တန်ယုံဟာတရုတ်အကျိုးစီးပွားထိခိုက်နေတာမှာကိုစိုးရိမ်ပူပန်လာပါတယ်စစ်အာဏာသိမ်းတာကိုသဘောထားကွဲလွဲမှုဖြစ်တယ်လို့ဖေဖော်ဝါရီလ1ရက်နေ့ကပြောဆိုခဲ့တဲ့တရုတ်ဟာဆန္ဒပြပွဲနဲ့လူသားပွဲတွေကိုလက်ပိုက်ကြည့်နေလို့မရတော့မှသိလာပုံရပါတယ်မြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်ရင်တရုတ်အကျိုးစီးပွားနေတာဆုံးရှုံးစရာအလွန်များပါတယ်NLD အစိုးရနဲ့သဘောတူထားတဲ့စီးပွားရေးစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်နိုင်မှာမလားလို့တောင်းတန်လျာဖြစ်လာနိုင်ပါတယ်တရုတ်အကျိုးစီးပွားနဲ့ຫນွေဥတော်လန်ရေးဆက်ဆက်လာတာကိုကျွမ်းကျင်စွာခိုင်တွဲနိုင်ဖို့ကိစ္စဟာတရုတ်အတွက်အရေးအကြီးဆုံးဖြစ်နေပါတယ
်ဆီယနာသိမ်းပြီးတလကြော်လာတော့မှနောက်ထပ်သွေးထွက်တန်ရုံမှုနဲ့ပြည်ပကမဖြစ်ပေါ်အောင်လုပ်ပြီးအချိန်လေးအေးချမ်းစေဖို့အတွက်ဦးစားပေးဆောင်ရွက်ရမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမတ်လ9ရက်မှာပြောပါတယ်အာနာမသိမီဦးဝင်းမြင့်နဲ့ဒေါ်စုကိုတွေ့တော့ရွေးကောက်ပွဲအပြီးပထမဆုံးရောက်လာတဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဂုဏ်ယူမိကြောင်းဝမ်ယီကပြောပါတယ်နောက်တနေ့တက်ချုပ်မင်းအောင်လိုင်းနဲ့တွေ့တော့ရွေးကောက်ပွဲစီရင်ပြဿနာတိုင်ကြားတာကိုဝမ်ယီကကြားသိပါတယ်ရွေးကောက်ပွဲမရှိတဲ့တရုတ်ပြည်ကဝန်ကြီးကိုတက်ချုပ်ကြီးကရွေးကောက်ပွဲကိစ္စတိုင်ကြားတာဟာကတိကအောက်ဖြစ်เสียပါဒါပေမဲ့ဝမ်ယီပြန်သွားပြီးမကြမ်းပြီးဆရာနာသိမ့်တဲ့အခါမှာ တရုတ်ထောက်ခံမှုရယူပြီးလုပ်တယ်လို့ထင်အောင်ထင်မှာဖြစ်ကုန်ကြပါတယ
်ဆရာနာသိမ့်ပြီးမကြာမီတရုတ်လေရင်အများအပြားရောက်လာတာပုံမှန်ကုန်သွယ်မှုသာဖြစ်ကြောင်းရန်ကုန်အခြေစိုက်တရုတ်ကုန်သည်လုပ်ငန်းရှင်အသင်းကရှင်းလင်းရတဲ့အထိစိုးရိမ်ထိတ်လန့်လာပါတယ်အင်တာနက်ပေါ်မှာတွေ့ရတဲ့တရုတ်ပြည်မှာဆက်ဆံရေးဆိုင်ရာသတင်းအချက်လက်တွေဟာနိုင်ငံချစ်ချည်ရေးကိုဖျက်ဆီးဖို့ရည်ရွယ်တဲ့ကောလာဟလသာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဖေဖော်ဝါရီလ18ရက်နေ့ကရှင်းလင်းပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုကိုရှုံ့ချကန့်ကွက်ဖို့ပြက်ကွက်တဲ့အတွက်တရုတ်ကုန်ပစ္စည်းကိုမသုံးဘဲသပိတ်မှောက်ဖို့လူမှုကွန်ရက်မှာစောအောသူတွေအများအပြားတိုးပွားနေတာတွေ့ရပါတယ
်တရုတ်ကုန်ပစ္စည်းသပိတ်မှောက်ရေးလှုပ်ရှားမှုပေါ်ထွက်လာတာဟာတရုတ်စန့်ကျင်ရေးအခြေအနေကိုဖော်ပြရာရောက်ပါတယ်မူဆယ်နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်ကားဝင်လာမှုအလွန်နှေးပါသွားပါတယ် NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့တရုတ်ဟာစစ်ကောင်စီညွန်ညင်မာကိုလည်းစိုးရိမ်နေပုံရပါတယ်ဒါပေမဲ့ဆန္ဒပြတဲ့အရသားတွေကိုပြစ်ခတ်တိုက်ခတ်အကြမ်းဖက်တဲ့စစ်တပ်ရဲ့လုပ်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဝေဖန်ရှုတ်ချတာကိုတော့တရုတ်အစိုးရကသဘောတူလိုက်ရပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေတရားလွန်လုပ်နေတာကိုတရုတ်အစိုးရကအမြဲတမ်းမကာကွယ်နိုင်ကြောင်းအဖွဲ့ဝင်အားလုံးသဘောတူတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မတ်လ10ရက်နေ့ထုတ်ဆုံးဖြတ်ချက်မှာတက်တည်ပြနေပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြည်သူ့ဆန္ဒနဲ့အညီအပြုသဘောနဲ့ဆက်လက်ဆောင်ရွက်ဖို့သာကုလသမဂ္ဂကလိုလားပါတယ
်မြန်မာအရေးမှာအာဆီယံအသင်းကြိုးပမ်းနေတာကိုလည်းထောက်ခံကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကြေညာချက်မှာဖော်ပြပါတယ်စစ်အာဏာသိမ်းမှုဟာတရုတ်အစိုးရကိုအကြအတဲဖြစ်စေပါတယ်စစ်တပ်ကိုဝေဖန်ရှုံ့ချတာမျိုးမလုပ်မိဖို့ရှောင်ရှားရင်းစစ်တပ်ကပြစ်တက်နေတဲ့ပြည်သူလူထုဒေါသမထွက်အောင်ကြိုးပမ်းနေရပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းရပါတယ်။မတ်လ29ရက်နေ့တပ်မတော်နေ့အခမ်းအနားကိုတရုတ်ဟာယူရှာထိုင်းလာအိုဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့အတူတက်ရောက်ပါတယ်။အမေရိကန်နဲ့အနောက်တိုင်းကဒဏ်ခအရေးယူလို့အာဏာသိမ်းစစ်အုပ်စုကိုချက်ချင်းထိခိုက်သွားမှာမဟုတ်ပေမဲ့အပယ်ခံဘဝပြန်ရောက်သွားတာကိုတရုတ်ကအခွင့်အောင်းယူနိုင်ပါတယ်မြန်မာနိုင်ငံရေးမှာတရုတ်ဝင်ရှုပ်နေတာဘူနေဝင်းရဲ့မဆလာခေတ်ကလေးကပါဒါပေမဲ့တရုတ်ထောက်ခံတဲ့ဘဂပကွန်ပျူနီဟာပြည်သူလူထုကိုနှင်းပန်းနှိပ်စက်တာမဟုတ်တဲ့အတွက်အဲ့ဒီတုန်းကတရုတ်စန့်ကျင်ရေးစိတ်ကြအခုလိုမပြင်းထန်ပါဘူးအပယ်ခံစစ်အစိုးရကတရုတ်ကိုမိခိုးအားထားလာတော့မှသာတရုတ်ကိုမြန်မာပြည်မှာလူမုန်းများလာတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့လူများစိတ်ဒဏ်ရာရမှုအကြောင်းကိုပြောပြထားပါတယ်နိုင်ငံတော်ဝန်ဆန္ဒပြတဲ့သူတွေအပေါ်ပြစ်ခတ်နေနေတာတွေပိုပြင်းထန်လာတာကိုအများသူငါမျက်မြင်တွေ့နေရချိန်မှာလူများလည်းစိတ်ဒဏ်ရာတွေရလေရှိတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်ကုလိုတွေဖြစ်ရပြီးတက်တာနိုင်အောင်ဘယ်လိုပံ့ပိုးကူညီပေးနိုင်ပါလဲဒီကြောင်းကိုတော့ Australia ခြေဆိုင်စိတ်ကျမ်းမာရေးအထူးကုသမတော်ကြီးနဲ့မြန်မာစစ်တပ်ကတူတွေရဲ့ဂုဏ်သုဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคစေယောဂဆိုင်ရာအထူးကုသမတော်ကြီးဂုဏ်သုဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုစစ်အာဏာသိမ်းပြီးပေါ့နော်ဒီပြစ်ခတ်ဖြုတ်ခွင်းမှုတွေကပို့ပြီးတော့ပြင်းထန်လာတာနဲ့အမျှသိကျရတဲ့ဒီခန္ဓာကိုယ်ဒဏ်ရာတွေပြင်ပေါ့ဆရာနော်ဒီစိတ်ဒဏ်ရာတွေပါရလာမှာကိုစိုးရိမ်နေကြတဲ့အနေထားမှာဘယ်လိုမျိုးအဓိကစပြီးတော့အကြံပေးခြင်းလဲဆရာ
ကျွန်တော်လည်းမြန်မာပြည်သားတွေနဲ့ထပ်တူကြေကွဲဝန်းနေနေရပါတယ်ဒီလောက်ရဲရဲစစ်စစ်ကုတူမျိုးချင်းချင်းကိုတိုက်ခတ်ဖြုတ်ခွင်းကြမ်းကြုတ်စွာရက်ဆက်စွာဆက်ဆံပြီးတော့တပ်ဖြတ်နေတာကိုကျွန်တော်တို့လည်းပဲမြန်မာ့ချင်းချင်းမီဒီယာတွေကမြင်ရတယ် Facebook page ကမြင်ရတယ်တယ်လီဗီရှင်ကမြင်ရတယ်ဒါတွေမြင်တဲ့အခါမှာမြင်တဲ့လူတိုင်းကအထူးကြည်ကွယ်ဝမ်းနေတယ်เนาะအထူးသဖြင့်ကျွန်တော်တို့ဓာမျိုးတွေကိုအရင်တွေ့ကြုံခဲ့ပြီးတဲ့လူတွေဆိုလို့ရှိရင်လည်းပုံတော်မှခံစားရတယ်ဥပမာဆိုပါတော့ဗျာလူငယ်လူရွယ်လေးတွေကိုပြည့်ဆက်ဆက်အကြောင်းမဲ့လူမြင်ကွင်းထဲမှာတပ်ဖြတ်တယ်နောက်ပြီးအလောင်းပြန်ရတဲ့အခါကျတော့မိခင်ကိုကြီးကသူ့ရဲ့သားလေးရဲ့မျက်နှာကိုမြင်သားစွာကာရင်ပြီးတော့လူကလေးရဲ့သားလေးရဲ့ဖြစ်မှဖြစ်ရတယ်ကွယ်အမေတို့ထားကြတော့မှလားဆိုမိခင်ရဲ့မြတ်တာနဲ့မိခင်ရဲ့ပူဆွေးမှုဟာဘလောက်ကြီးမားတယ်ဆိုတာကိုကျွန်တော်တို့မြင်တဲ့အခါမှာအလုံးဝလက်ရည်ကျတိကြီးဖြစ်ရပါတယ်အဲ့တော့ဒါကိုကျွန်တော်ခုနှစ်ပိုင်းခွဲပြောခြင်းနဲ့ပေါ့လေအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ကျူးလွန်တဲ့လူတွေရဲ့အပိုင်း psychology ကိုကျွန်တော်နောက်နည်းနည်းလေးပြောပြခြင်းပါတယ်
dolose adine ro ta grief reaction mo ta sa phit ta grief bo loss bo
okay sia di song song jie kwe pu sui ya da bo no
okay grief is pu sui de ai chei ba su ye pye tan ne sait vedana ha tu ngo me tu ta wo lun so me da to bi tu nya i lo me ya u tik ka ja me ai jet di lakkhana di ha a ma no ya yi ywe phit daw chaw la kwe ma ba ma a phit daw di daw bo ne ne da ba me akhu lo ye ye sat sat atat khan ya da bo a pye ma si ywe atat khan ni to cha ဒီဂရိကလည်းပိုလုံးဖြစ်သွားနိုင်တယ်ဟုတ်ကဲ့ဆရာဒီပိုကြာသွားနိုင်တာပေါ့နော်ဟုတ်တယ်အဲ့ဒီအချိန်မှာမိခင်တယောက်အနေနဲ့ရှင်မသားချင်းအနေနဲ့ဇနီးသားမယားအနေနဲ့ဒါကိုဖြေလို့မရအောင်ခံစားပြီးတော့စိတ်တမ်းရာဆိုရပေါ်နေပါတယ်စိတ်တမ်းရာကိုကျွန်တော်ထရိုမာလို့ခေါ်တာပေါ့ဗျာ PTSD လို့ခေါ်ပါတယ် Post Traumatic Stress Disorder ဒါနဲ့ပတ်သက်ပြီးတော့လက္ခဏာတွေကတော့ခုနကျွန်တော်ပြောတဲ့အချ
နေရတဲ့ increase startle response အတန်လေးကြက်လိုက်တာနဲ့တုံ့ပြန်တာမျိုးညအဲ့လိုမပြောဘူးညအဲ့တခါမှအိမ်မဆိုးတွေမြက်တယ်နောက်ပြီးတော့ဒီ violent ကိစ္စတခုခုကြားလိုက်တာတဲ့ဆိုင်နဲ့အရင်တန်ရာကြီးပြန်လာတယ်ပေါ့ဆိုစိတ်တန်ရာဆိုတဲ့အနေကပြန်ပြန်ပြီး reactivate ကြလို့ပါအဲ့တော့တကယ်တော့ပြန်ပြီးအဲ့ဒီဟာကိုပြန်ပြီးသတိရမယ်ဆိုရင်အဲ့ဒီကြားမှာသူကအတိုင်းအဆမရှိပါဘူးအတိုင်းအဆမရှိပါဘူးမနေ့ကဖြစ်သူပဲပြန်ခံစားနေရပါတယ်အဲ့တော့ဒီလူရဲ့အတွင်းစိတ်ကအင်မတန်ပေါ့လေသူပျို့ရင်းပြီးတော့ distress ဖြစ်တယ်ပေါ့အဲ့ဒီ PTSD ကခုနကကျွန်တော်ပြောလို့ acute PTSD ဆိုတာခဏနဲ့ပြီးသွားနိုင်တယ်ဒါပေမဲ့ရေရှည်ကြရင် chronic ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဂျာကိုတက်တာနိုင်မှုပေါ့နော်ဒီဆူဆူဝါးဝါရေရှည်မဖြစ်နိုင်မှုတက်ဘလို့ကုညီပံ့ပိုးမှုတွေလုပ်ပေးတယ်လဲဆရာ
ဒီကိစ္စမှာကြတော့လူတစ်ယောက်ရှင်းရဲ့ trauma မဟုတ်တော့ဘူးဒီရက်ွက်တစ်ခုလုံးရဲ့ဟိုမှာလည်းခံစားနေရတယ်လူမှုအစိုက်အဝေးမှာလည်းခံစားနေရတယ်တတိယတတိလို့မှလည်းနေရာအနှံ့ဖြစ်နေတဲ့ခါကျတော့ဒါကိုကျွန်တော်တို့က mass trauma အများနဲ့ပတ်သက်တဲ့ trauma ဆိုပြီးတော့တတိလုံးအတိုက်တာနဲ့စိတ်ဒဏ်ရာရတာတွေ့ရပါတယ်ဒီလိုစိတ်ဒဏ်ရာတစ်ခုရသွားပြီဆိုလို့ရှိရင်သူ့ရဲ့စိတ်အတွင်းစိတ်ထဲမှာသူ့ရဲ့ဒဏ်ရာကြီးဟာ imprint ဆိုပြီးတော့မှတ်ပုံတင်ထားတဲ့ပုံစံမျိုးလက်ဝေးပုံစံနဲ့ထိုက်တဲ့ပုံစံမျိုးအများနဲ့ကြံနေတယ်အဲ့တော့အချိန်ကြီးဒီဒဏ်ရာကပြန်ပြီးပြန်ကြွလာတဲ့အနေအထားရှိပါတယ်အဲ့ဒါကိုကျွန်တော်ပထမဆုံးပြောချင်ပါတယ်အဲ့တော့ဒီဖြစ်တဲ့ကိစ္စက national grief ဖြစ်တယ်National Traumatic Experience ဖြစ်တယ်အဲ့တော့ဘာကြောင့်ကျွန်တော်တို့တိုင်းမှာဖြစ်ရတာလဲဆိုတော့တကယ်စဉ်းစားကြည့်တဲ့အခါကျတော့ကိုယ့်လူမျိုးချင်းတို့ဘာကြောင့်အညီအကျေးစွာနဲ့တလောက်တော့မှတပ်ဖြတ်နေရတာလဲတပ်ဖြတ်နေတဲ့ဟာကိုအမိပေးတဲ့ချက်ကိုကျုပ်တည်ခေါင်းဆောင်တွေကသူတို့ရဲ့ psychology ကပါလေသူတို့ကသူတို့ထက်မှချိုးရိပ်ချက်ရှိလို့လုပ်တာပဲလားဒါမို့သူကပါမန်တူတွေပါလားကဘာအတွက်လဲမှာဒီဟာနဲ့ပတ်သက်ပြီးတော့ဒီ region နဲ့ပတ်သက်ပြီးတော့တုတ်ထားတဲ့ study တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာတော့ဘာကြောင့်အခုလောက်ထိလောက်တာကိုတွေ့ရှိခဲ့ရလဲဆရာ
တို့တွေ့ရတာဒီလူတွေကပါမန်တူတွေပါပဲအဲ့တော့ဘာကြောင့်လောက်တော့မှသူကရဲ့စစ်စစ်လူမဆန်စွာနဲ့ကိုယ့်ရဲ့မိသားစုဟိုအနေနဲ့စာနာမှုမရှိပဲတခြားလူတွေကိုရဲ့စစ်စစ်တတ်ဖြတ်ပြီးတော့ဖြစ်တာလဲဆိုလို့ရှိရင်ဒီလူတွေကပါမန်တူတွေပါပဲတဲ့ဘာကြောင့်သူကလောက်ရတဲ့ဆိုရင်သူတို့မှာ greed တို့သူတို့လောဘအစောတို့နောက်ပြီးတော့ power crush ဖြစ်တာတို့သူရဲ့အနာမဆုတ်ထုတ်ချင်တာလို့အဲ့ဒီစိတ်တစ်ခုတည်းနဲ့ပဲသူကသူတို့ကိုသူတို့လှည့်စားပြီးတော့သူတို့မှန်နဲ့ထင်ပြီးတော့နှိကုတဲ့သဘောဖြစ်ပါတယ်သူရဲ့ psychology ကပါလဲဆိုရင်အဲ့လို dictator တယောက်ကသူ့အကျိုးစီးပွားအတွက်အမိတ်ပေးလိုက်ပြီဆိုလို့ရှိရင်သူ့အောက်မှာရှိတဲ့သူ့ရဲ့ duties တွေကပို့ပြီးတော့လက်တံပြောင်းထုတ်ပြပါတယ်ဟိုအချင်းအားရကျွန်ပါဝါလို့ခေါ်လို့ရတာပေါ့ကွာအဲ့တော့သူတို့ဖြစ်လာပြီဆိုရှောင်ရှားလို့မရ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ထံရာကြီးကိုဘယ်လိုမျိုးအဓိကကူညီပေးနိုင်မလဲဆရာ
အဲ့တော့ဒီစိတ်ကိုကျွန်တော်တွန်းလှန်နိုင်မှသာလေဒါကုထုံးဖြစ်ပါတယ်နော်အဲ့တော့အခုစိတ်ထံရာရမယ် grief ဖြစ်မယ် PTSD ရမယ်ဒါတွေကိုကျွန်တော်အချင်းချင်းပြန်ပြီးပံ့ပိုးပေးရပါမယ်အဲ့ဒီအချိန်မှာဥပမာဒီတယောက်ကအိမ်မတောင်စိတ်ထံရာရပြီကိုချွေးပြီးတော့ပူဆွေးနေတယ်ဆိုလို့ရှိရင်အာမိလိုက်ပါတော့ဗျာနော်ဒါတော့ဘယ်လိုပါလဲသူကပြောလို့မရဘူးဒါကိုလုံးမဲ့အစားသူတကယ်ပူဆွေးတာကိုကျွန်တော်တို့ကဘေးကနေပြီးတော့ဝိုင်းပြီးတော့အာအင်မတန်ဒါကဘလောက်နစ်နာတာကြီးရတာသူကျွန်တော်လည်းစဉ်းစားလို့မရဘူးကျွန်တော်လည်းခံစားရပါတယ်ခင်ဗျားရဲ့သူ့ရဲ့ဝေဒနာကိုကျွန်တော်ပြဝေပါတယ်ဆိုတော့ကြောက်နဲ့ကြောက်ရိုင်းမင်းကြီးလုပ်ချင်အပြင်သူ့ပူဆွေးမှုကသက်သာမှုအနေကြီးရပေါ်နေတယ်ဒါပေမဲ့ဒီကဲပို့ပြီးတော့ဒါမျိုးဖြစ်အောင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့အခါကြီးရရှိပါတယ်အဲ့ဒီမှာကျွန်တော်တို့က sense of hope ပေါ့လေဒါမျိုးပြန်မဖြစ်အောင်ဒီကနေ looking out ဘယ်လိုလုပ်ရမလဲဆိုတော့ပျော်လင့်ချက်နဲ့ရှင်သန်ပြီးတော့ဆက်လက်နေထိုင်ဖို့လိုပါတယ်အဲ့ဒါမှာနောက်တစ်ခါကျတော့ဒီခုနပြောတဲ့ဟာကဒီကျူးလွန်ခဲ့တဲ့လူတွေမှာ impunity ပေါ့လေဒီလုပ်ခဲ့တဲ့လူတွေရဲ့ရဲဆက်လုပ်ခဲ့တဲ့သူတို့ကတော့အပြစ်တန်းမခံစားဘူးဆိုလို့ရှိရင်အဲ့ဒါကိုမြင်ရလေဒီခံစားတဲ့လူရဲ့ trauma ပိုများလာနေဖြစ်ပါတယ်အကြောင်းမလို့တခြားနိုင်ငံတွေမှာရေရှည်မှာတခုခုတန်းလို့နဲ့ပတ်သက်ပြီး solution ဆရာတဲ့အခါမှာအပြစ်ကျူးလွန်တဲ့လူတွေအားအပြစ်တန်းခံရတဲ့ victim တွေကိုတောင်းပန်ရင်းတော်လကောင်ဒါမှမလို့ဆို compensation ပေးခြင်းတော်လကောင်ဒါမှမလို့ဆိုရင်အဲ့ဒီလူတွေကိုပဲပြန်ပြီးတော့အပြစ်ဒဏ်ပေးခြင်းအဖြစ်တော်လကောင်အဲ့လိုလုပ်ချင်မှသာဒီသူ့ရဲ့စိတ်ဓာတ်ရာပြတ်ပတ်မှုရှိပါတယ်
အဲ့တော့ဒီကိစ္စကတော့အင်တန်ကျေပြတ်နေပေါ့ဒီဟာရဲ့ကုထုံးအနေနဲ့တက်တာမှုရမှုဆိုတော့ system တစ်ခုလုံးကိုပြန်ပြီးတော့တွန်းလာနိုင်မှာ solution ကိုကျွန်တော်မြင်ပါတယ်ဒါကြောင့်မို့အခုချိန်မှာလည်းလူတွေအားလုံးကလည်းတညီတညွတ်တက်ဖြစ်နေကြတယ်အားလုံးကလည်းဒါ revolution လို့ပုံစံမျိုးဖြစ်တာပေါ့ဗျာမခံမရနိုင်အောင်ဖြစ်တာဒီစနစ်ကိုတွန်းလာကြတာပေါ့လေအဲ့တော့ကျွန်တော်တို့တယောက်နဲ့တော့ရိုင်းပြင်းမယ်အဲ့ဒါကိုပံ့ပိုးမယ်ဒီစနစ်ကြီးကိုတွန်းလာမယ်အဲ့အနည်းငယ်သာကျွန်တော်တို့ဒီဟာကိုပြန်စားလို့ရမယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်ကျမ ਈ ကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်တိုင်းရင်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နေမြေတပ်မဟာငါဖပုံပြိုင်နဲ့တမဟာတုံညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြမစစ်တပ်ဘက်ကဂျက်လေရင်နဲ့တိုက်ခိုက်မှုကြောင့်အရက်သားသေဆုံးပြီးလူတောင်းချီစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဖကမြို့နယ်လုံခင်းမြို့နယ်တဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လူလတ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်မှာဆန္ဒပြတပိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖြိုခွင်းခဲ့ရမှာအများအပြားသေဆုံးဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပုံခရိုင်နဲ့တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာအခုလမှ KNU နဲ့မြန်မာစစ်တပ်အကြမ်းတင်းမာမှုဖြစ်ပွားလာပြီးစစ်တပ်ဘက်ကဂျက်လေယာဉ်နဲ့စက်တိုက်ပုံးကျဲတိုက်ခိုက်မှုတွေပြုလုပ်လာနေပါတယ် KNU တပ်မဟာ၅မှာမတ်လ29ရက်နေ့နဲ့28ရက်နေ့တွေမှာမြန်မာစစ်တပ်ကနရက်စက်တိုက်ဂျက်လေယာဉ်နဲ့ပုံးကျဲတိုက်ခိုက်တာကြောင့်ဒေသခံ၃ဦးတေဆုံး၉ဦးဒဏ်ရာရရှိပြီးလူ1000ကျော်ထွက်ပြေးတင်းရှောင်နေရတဲ့အပြင် KNU တမဟာတုံညောင်လေးပင်ခရိုင်မှာလဲမတ်လ30ရက်နေ့ကဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ6ဦးထပ်မံသေဆုံးရပါတယ်လက်ရှိထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ1000ကျော်အတွက်အကူအညီလိုအပ်နေပါတယ်တော်ဝင်ထိုင်းအစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းများအနေနဲ့စစ်ရှောင်တွေကိုကာကွယ်ပေးရန်နဲ့လူသားချင်းစာနာထောက်ထားမှုနဲ့အထောက်ပံ့တွေပေးဖို့ KNU ကရင်အမျိုးသားစည်းရုံးဖပုံခရိုင်ဘက်ကမတ်လ30ရက်နေ့မှာလဲကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ထဲကတောက်ပကြဲကုမ္ပဏီလုပ်ခွင့်ဟောင်းတွင်တပ်ဆွဲထားတဲ့ရဲတပ်ဖွဲ့ဝင်တွေကိုကချင်လူလာရေးတပ်မတော် KIA ကမလ28ရက်နေ့ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်30နီးပါးဒိတ်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောက်ပကြဲကုမ္ပဏီဝင်းထဲသွားကြည့်ချိန်အလောင်း20ကျော်30လောက်တွေ့ရကြောင်းအလောင်းသက်တဲ့ရမှာပါဝင်ခဲ့သူတူးကပြောပါတယ်မလ30ရက်နေ့မှာလဲကချင်ပြည်နယ်ရွှေကူမြို့နယ်ကြောက်ကြီးရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စခန်းမူးထိခိုက်ဒဏ်ရာရရှိပြီးစခန်းရှိလက်နက်တွေကိုလည်းသိမ်းဆီးသွားခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကကချင်ပြည်သူတွေကိုလူသေဆုံးတဲ့အထိအကြမ်းဖက်ဖြိုခွင်းခဲ့တဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာ KIA နဲ့စစ်တပ်တို့ကြားစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်။
ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမြို့မှာမတ်လ28ရက်နေ့ညနေပိုင်းကအာနာသိန်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ၅ဦးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အာနာသိန်းစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာကလေးမြို့အနောက်ဘက်ဗိုလ်ချုပ်လမ်းမပေါ်မှာရှိတဲ့တာဟန်းပင်မခန်းတပ်ကိုမတ်လ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်း3နာရီလောက်ကစပြီးဆက်လက်နဲ့ကြီးတွေနဲ့အပြင်းထန်ပစ်ခတ်ခဲ့လို့စာနာပြပြည်သူတွေကလည်းတူမီတနက်လေတနက်ဂက်စတနက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်အာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုတွေကြောင့်ကလေးမျိုးအခြေဆိုင်အမျိုးသမီးအရေးလှုပ်ရှားသူ Women for Justice WG အဖွဲ့ဦးဆောင်သူချင်းအမျိုးသမီးမအားခုအသက်20အရွယ်မောင်ဆန်းတဲအားမောင်သားချင်းနဲ့ကိုထန်းဟောင်လျံတို့ကြီးစံထိမှန်ပြီးကြဆုံသွားကြတာဖြစ်ပါတယ်အလားတူမတ်လ28ရက်နေ့ည9နာရီလောက်မှာကလေးမျိုးတိတ်ခမ်းမအနီးမှာတာစီကျေးရွာသားအသက်30အရွယ်ကိုမင်းညိုဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်ကြီးထိမှန်ပြီးသေဆုံးခဲ့ပါတယ်
။ရှမ်းပြည်နယ်အတွင်းစစ်အာဏာရှင်ကြာဆုံးရေးဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကို ရဲနဲ့စစ်တပ်ကအကြမ်းဖက်ပြစ်ကတ်တိုက်ခိုက်မှုကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်။ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကစပြီးမတ်လ29ရက်နေ့ထိရှမ်းပြည်နယ်တွင်ပြစ်ကတ်ခံရဆန္ဒပြလူငယ်တွေကတော့ပောက်ရတဲ့စင်းရတောင်ကြီးမြို့က5ဦး၊လာရှိုးမြို့က4ဦး၊မူဆယ်မြို့က3ဦး၊အောင်ပန်းမြို့က14ဦးဖြစ်တယ်လို့သိရပါတယ်။အစိုးရစစ်တပ်နဲ့ရဲကဂျီစစ်တွေစနိုက်ပါတွေနဲ့ပစ်ခတ်တာကြောင့်ဆန္ဒပြလူငယ်တွေတေဆုံးကြရတာဖြစ်ပြီးတန်ရပြင်းထန်သူတွေလည်းအများပြားရှိနေပါတယ်။ဒါ့အပြင်လူမသိသူမသိဖမ်းဆီးခံရပြီးပျောက်ဆုံးနေသူများလည်းရှိနေပါတယ်။ရှမ်းပြည်နယ်အတွင်းဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူတွေကတော့300ဆက်မနည်းရှိနေကြောင်းတောင်ကြီးမြို့ကဆန္ဒပြလူငယ်အဖွဲ့ကကြောက်ရွံ့ထားတဲ့စင်းရသိရပါတယ်။
အကြမ်းဖက်မှုတိုက်ဖြတ်ရေးဥရေပုံမှန်နဲ့တရားစွဲခံထားရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်စီပင်ကော်မတီဥက္ကဋ္ဌဦးစီရကျော်မြို့နယ်စီပင်ကော်မတီဥက္ကဋ္ဌဟောင်းဦးစန်းငွေရခိုင်အမျိုးသားပါတီတောင်ကုန်းမြို့နယ်အလုံမှုဆောင်ကော်မတီဝင်ဦးဝေတောင်းနဲ့ဦးစီသူကျော်တို့၄ဦးကိုမတ်လ30ရက်နေ့မှာအပြစ်သက်အမိန့်ချမှတ်ဖို့ရှိပေမဲ့အမိန့်မချဘဲယုံချင်းရွှေ့ပြောင်းလိုက်ပါတယ်။တရားရုံးဘက်ကအပြစ်သက်အမိန့်ချဖို့အစဉ်သင့်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့လာမယ့်ဧပြီလ12ရက်နေ့ကိုထမှန်ယုံချင်းပေးလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့၄ဦးကို2020ခုနှစ်မေလကရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကကြီးနဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မှာတပ်မတော်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသဘိမ်းမောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖြိုခွင်းရမှာတေဆုံးသူ9ဦးထိခိုက်ဒဏ်ရာရရှိသူ100ကျော်နဲ့ဖမ်းဆီးခံရသူအများပြားရှိနေပြီလို့ဒေသခံတွေကဆိုပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကိုရင်ကတင်ဆက်ပေးထားပါတယ်။
မလ30ရက်နေ့ကမြစ်ကြီးနားမြို့ရံပူရက်ွက်ကဆန္ဒပြပြည်သူတွေကိုအာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့တာကြောင့်သူဦးသေဆုံးခဲ့တယ်လို့အမည်မဖော်လိုသူဒေသခံလူကခုလိုပြောပါတယ်
။မနေ့ကကြတော့သူတို့ကအမှဒီဆန္ဒပြတဲ့ပြည်သူတွေကြတော့ဒီခုခံတပ်တွေနဲ့သူတို့ကဆန္ဒထုတ်ခွန်တယ်။အဲ့တော့အမှချန်ကင်နဲ့လာတဲ့အရက်ဝတ်၂ယောက်ကဒီခုခံတပ်ဆန္ဒပြနေတဲ့ပြည်သူတွေကိုတနပ်ပြပြမှတံပြီးထပ်ပြသွားတယ်လို့သိရတယ်။မှအဆူဆုံးက၂ယောက်ကတန်ရာမှာတယောက်ကတော့ဟိုတေဆုံးသွားတယ်ပေါ့နော်။ဒါပေမဲ့တယောက်ကအခုလက်မောင်းတန်ရာတစ်ဖက်မှာပြင်းပြင်းထန်ထန်ရထားတယ်လို့သိရတယ်
။လက်ရှိကချင်ပြည်နယ်လုံးအတိုင်းအတာအနေနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ထိခိုက်ကြဆုံးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒီဒေသခံကခုလိုဆက်ပြောပါတယ
်။ဖမ်းဆီးခံရတာကတော့ဒီကချင်ပြည်နယ်လုံးစွန်းတော့100ကျော်လောက်ရှိပြီလို့တည်ရတယ်150ကျော်ပေါ့တည်ဆုံးတာက9ဦးလောက်ပဲရှိသေးတယ်အဲမြို့နယ်ကဖက်ကန့်ရယ်ဗမော်ရယ်မြစ်ကြီးနားရယ်ခိုပင်ရယ်မွန်ကြီးရယ်ပါတယ်တန်ရန်ရတဲ့လူတွေက100ကျော်လောက်ရှိမယ်ထင်တယ်
မလ24ရက်နေ့ညနေကဖန်ကားမြို့လုံခင်ကျေးရွာအုပ်စုငင်းချမ်းတရာကျေးရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်မျိုးရနှူးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားခဲ့ပါတယ်ဖမ်းဆီးခံရသူကိုမျိုးရဲ့ဇနီးဖြစ်သူတော်ခင်စန်းသိန်းကတော့
ခုနှစ်နေ့၄နှစ်ကျော်လောက်စစ်တပ်မှတုံတုံနဲ့ဒီဖက်ကန့်ရဲတွေနဲ့အဲလာပြီးမှ white မှာဖမ်းသွားတာပါဆက်သူတို့ကဟိုဆိုကြည့်ခေါ်သွားတာလက်ထိုက်ချပြီးတော့ကား6စီးနဲ့အနည်းဆုံး50ကျော်ပဲဆရာမကျမတို့ကဒီတိုက်ပွဲမအောင်မဖြစ်ကျမတို့ကတော့ဆက်တိုက်သွားမှာပဲဆက
်စစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေမလ30ရက်နေ့အထိစစ်အာဏာရှင်စန့်ကျင်ရေးနယူတော်လိုင်းရေးကာလတွင်တေဆုံးခရလူစုစုပေါင်း922ဦးရှိပြီးဖြစ်ပြီးဖမ်းဆီးခံရသူ2600ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကုညီဆောင်ရှောင်းရေးအသင်း AABB ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာမြန်မာစစ်တပ်နဲ့ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မဟာ5အဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်ကျေးရွာတချို့လေရင်နဲ့ဘုံကျဲခံရလို့ရွာသားအတော်များများထိုင်းနိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။မလ29ရက်ကစပြီးမြန်မာစစ်တပ်ကလေရင်တွေနဲ့လေရဲစက်တိုက်ဘုံတွေကျဲလို့ဖားပွန်ခရိုင်ကတန်လွင်ငင်းချမ်းရေးဥယျာဉ်ဧရိယာမှာရှိနေတဲ့ကရင်ကျေးရွာသား1000ပေါင်းဝန်းကျင်လောက်တန်လွင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတယ်လို့ကရင်ငင်းချမ်းရေးထောက်ကူပြုကွန်ရဲ့KBSN ပြောခွင့်ရစောတူဝီကခုလိုပဲပြောပါတယ
်တမတော်နှစ်လောက်တဲ့ညနေမှာ9နာရီလောက်မှာသူတို့ညီနဲ့လာပြီးတော့မှပတ်ရှာပြီး9နာရီခွဲမှာစပြီးပြစ်တယ်ပေါ့နော်သ တို့ပြစ်ပြီးတော့28မိနစ်မှာလည်းတို့ထပ်ပြစ်တယ်တနင်္ဂနွေလာပြီးတော့ပတ်ရှာပြစ်ဖြစ်တယ်ဒီအဲ့ဒီဒီပို့နိုရွာမကမှန်တခြားအပြည့်ရွာကိုတို့ပြစ်တယ်ပေါ့နော်ပြီးရင်29ထပ်ပြီးတော့ပြစ်တယ်အဲ့ဒါတက်လူတယောက်သေးတယ်ပြီးလူတယောက်တည်းရတယ်ပေါ့နော်ဆိုတော့ကျွန်တော်ခုနပြောတဲ့29ရဲ့ညာငါပြစ်တယ်လူထိခတ်တယ်ရတယ်လူ6ယောက်ကတော်တော်ပြစ်ပြစ်ထထတာရတယ်ကျွန်တော်တို့ရှင်မလားတင်မလားဆိုတော့အခုတည်းထိမသိကြသေးပေါ့နော်ပြီးတော့တို့ရဲ့ medical attention ပေါ့နော်ဆေးဝါးကုသမှုကလည်းဒီဒီတိုက်ပွဲဖြစ်နေတဲ့ကာလပုံစံမျိုးမှာကကျွန်တော်ထင်တယ်ကတိတ်ပြီးတော့မှရနိုင်မယ့်အခြေအနေနေတယ်လို့ကျွန်တော်တို့မြင်နေပါတော့။တန်လူမြင့်တစ်လျှောက်မှနေတဲ့ရွာတွေကထားဘက်ကိုဟိုကူပြီးတော့မှဥစားဒီနေနေကြတယ်ပေါ့။ပြည်တဲ့လူအထက်မှာကျွန်တော်တို့ဒီ CDM လုပ်တဲ့ဒီကြီးတချို့တွေလည်းပါကြတယ်ပေါ့နော်
။ဒေဘူးနုံနဲ့အနီးပဝန်းကျင်ကြီးရွာပေါင်း9ရွာခါဘုံကျဲတိုက်ခိုက်ခံရတဲ့အပေါ်မလ29ရက်နေ့မှာကင်းငင်းချမ်းရေးထောက်ကူပြုကွန်ရက် KBSN ကနေသတင်းထုတ်ပြန်ပြီးအဓိကအချက်၃ချက်တောင်းဆိုခဲ့တယ်လို့စောတူဝီကဆက်ပြောပါတယ်
။အဓိကကျွန်တော်တို့တောင်းတာကတော့နံပါတ်၁အချက်ကတော့ဒီလေရင်နဲ့တိုက်ခိုက်တာကိုရွာတွေကိုတိုက်ခိုက်တာကိုချက်ချင်းရပ်တန့်ဖို့ပါလဲဆိုတော့အခုသူတို့ပြည်နေတာကရွာသားနဲ့ပြည်သူတွေကိုပဲအဓိကထိပြီးတိုက်တယ်ပေါ့နော်။နံပါတ်၂အချက်ကရှစ်တန်းမှာရှိနေတဲ့ဘာမှာတပ်စခန်းတွေပြန်ပြီးတော့မှချက်ချင်းဆုတ်ခွာပေးဖို့ပေါ့နော်။နံပါတ်၃ချက်ကတဲ့လိုအပ်တဲ့အခု IDP အကူအညီတွေကိုကူညီဖို့အတွက်ဒီလမ်းအထိုင်းကနေပြီးတော့လမ်းဖွင့်ပေးဖို့ကျွန်တော်တို့အဓိကတော့ဒီ၃ချက်ကိုတောင်းဆိုတယ်ပေါ့နော်
။တောင်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ349တပ်ဆွဲထားတဲ့တီမူထာတပ်စခန်းကိုတော်လှန်ရေးနေ့ကျင်းပနေတဲ့မလ29ရက်မနေ့ပိုင်းမှာ KNU တပ်မှကဝင်းရောက်သိမ်းပိုက်လိုက်တဲ့အတွက်မြန်မာစစ်တပ်ဘက်ကဒုတိုင်ရင်မှုသူအပါဝင်တပ်သား10ဦးကြာဆုံးပြီး10ဦးကိုစစ်တုပ်ပန်းအနေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ပေါ်ခြေခံပြီးတိခါနိုင်မှုအတိုင်းသာကြော်လွန်လာတဲ့အတွက်တပ်မတော်အနေနဲ့လှုပ်တိလှုပ်ထိုက်တာကိုဆက်လက်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကနေထိန်းချုပ်ထားတဲ့မြမအတန် MRTV ကနေကြေညာခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပွန်ခရိုင်နဲ့တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြန်မာစစ်တပ်ဘက်ကဂျက်လေရင်နဲ့ဆက်တိုက်ပုံကျဲတိုက်ခိုက်မှုကြောင့်အရက်သားသေဆုံးပြီးလူတောင်းချီစစ်ပေးတင်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်မြို့နယ်ထဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်အများပြားထိခိုက်သေဆုံးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေ6:00နေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုပေါ်ငြင်းငြမ်းစွာဆန္ဒပြနေသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲမှုတွေထပ်မံပြုလုပ်ခဲ့တာကြောင့်တေဆုံးသူအနည်းဆုံး3ဦးရှိခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာနှစ်လတင်းတင်းပြည့်တဲ့ဒီကနေ့ဒီမန္တလေးမှာတော့ဒီစိန်မန်းရက်မှာဆန္ဒပြတဲ့သူတွေကိုကြီးစံအစ်စ်တွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ2ဦးတေဆုံးပြီးတော့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်မုံရွာမှာလည်းဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အနည်းဆုံး2ဦးတေဆုံးခဲ့ပါတယ်ကလေးမျိုးမှာလည်းဒီနေ့ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဆန္ဒပြတဲ့သူအတော်များများကစစ်တပ်ကရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအသက်မရှိတော့ဘူးဆိုတဲ့သင်္ကေတနဲ့ဖွဲ့စည်းပုံကိုမီးရှို့တဲ့အခမ်းအနားတွေကိုလည်းရန်ကုန်ပါဝင်တခြားမြို့တွေမှာပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ဖေဖော်ဝါရီ1ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်ဆွဲတင်ထားတဲ့အမှုငါးမှုရှိသွားပြီလို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောပါတယ်ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးချန်ပီယံရှောင်းတန်နယ်နဲ့တခြားဝန်ကြီး3ဦးတို့ပေါ်ဆွဲချက်တင်လိုက်တာဖြစ်ပေမဲ့ဝန်ကြီး3ဦးဟာဘသူတွေဖြစ်တယ်ဆိုတာတော့မသိရသေးပါဘူးဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလက်ရှိအပြင်းအထန်ဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုပြောခွင့်မရသေးတဲ့အတွက်သူတို့အနေနဲ့တည်ထားဖို့မရဘူးလို့လည်းရှင်းနေတယ်ကပြောပါတယ်။မနေ့တုန်းကတော့ဒေါ်ဆန်းစုကြည်ကကျမရေးကောင်းပုံရတယ်လို့သူမနဲ့ဗီဒီယိုကနေတဆင့်တွေ့ဆုံခွင့်ရခဲ့တဲ့အကျိုးဆောင်ရှင်းနေဒေါ်မင်းမဆိုးရဲ့ပြောကြားချက်ကိုကူကားပြီးတော့အကျိုးဆောင်ရှင်းနေဖွဲ့ဝင်ရှင်းနေဦးခမောင်စိုးကပြောပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်လိုက်ကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရေးမှုကအမတ်စုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Holly Gaper ဖြစ်ပါတယ်။ view american အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32 58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ This program has